Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ်ဇန်နဝါရီလ21ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့ဒီရေဒီယိုရုပ်သံအစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အစ္စရေးဟာမတ်စစ်ပွဲကြောင့်တိစုံသူပါလက်စတိုင်း2000ခွဲကျော်ပြီလို့ဂါဇာဒေသချမ်းမိုင်ဝန်ကြီးဌာနကပြောပါတယ်စစ်ကောင်စီလက်နက်ကြီးကြောင့်ဘီလင်းမှာအရသာတချို့သေချာထိခဲ့တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မန့်ရင်ချင်းနဲ့တူပြောပြပေးသွားမှာပ
ါစစ်ကောင်စီရဲ့ဖိနှိပ်မှုကိုရင်ဆိုင်နေရတဲ့မြန်မာသတင်းသမားတွေရဲ့အခြေအနေဘယ်လိုရှိပါသလဲ
ကျွန်တော်တို့နိုင်ငံမှာသတင်းလွတ်လပ်ခွင့်ကလုံးဝမရှိစိတ်တုံးနေပြီပဲကျွန်တော်တို့မြန်မာပြည်မှာရှိတဲ့သတင်းမီဒီယာလူငယ်တွေအမျိုးသားအမျိုးသမီးလူငယ်တွေဒီအမှန်တရားအတွက်ကင်မရာကင်ပြီးသူတို့စွန့်လွတ်ဆော်သားမှုတွေအများကြီးလုပ်ပြီးတော့တာဝန်တွေထမ်းဆောင်နေရတယ်ဆိုတာအင်မတန်ဂုဏ်ရှိသွားကျွန်တော်တို့တွေ့ရပါ
တယ်ဒါကတော့ကမာရွတ်သတင်းမီဒီယာကိုတီထောင်ခဲ့သူတအူးလည်းဖြစ်ပြီးတော့ကိုရိုင်းနှစ်ရှည်ထောင်တန်ကြာခံခဲ့ရတဲ့ကိုနေတန်မောင်က VOA ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါပြီးခဲ့တဲ့သတင်းပတ်ကဘင်္ဂလားဒေ့ရှ်နိုင်ငံဒီရိုဟင်ဂျာဒုက္ခသည်စခန်းမှာမီးအကြီးအကျယ်လောင်ကျွမ်းခဲ့ရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ NUG ရဲ့ဒီလူခွင့်ရေးဒုဝန်ကြီးနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းထုတ်လွှင့်မှာပါ။ဒါအပြင်ဒီနေ့နေ့ညတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါ။
ဣသရေလနဲ့ဟာမတ်စ်၃လကျော်ကြာဖြစ်နေတဲ့စစ်ပွဲအတွင်းပါလက်စတိုင်းသားသေဆုံးသူအရေအတွက်ဟာ2000ခွဲကျော်သွားပြီလို့ဟာမတ်စ်ထိန်းချုပ်ထားတဲ့ဂါဇာဒေသကကျန်းမာရေးဝန်ကြီးဌာနကပြောလိုက်ပါတယ်စစ်ကြောင်းသေဆုံးသူ25,102ယောက်နဲ့ထိခိုက်ဒဏ်ရာသူ62,681ယောက်ရှိတဲ့ကြောင်းဂါဇာကျန်းမာရေးဝန်ကြီးဌာနကဒီနေ့ပဲသတင်းထုတ်ပြန်လိုက်တာပါလွန်ခဲ့တဲ့24နှစ်အတွင်းသေဆုံးသူပါလက်စတိုင်း198ယောက်ဒဏ်ရာသူ293ယောက်ရှိတယ်လို့လည်းပြောဆိုထားပါတယ်။ချိန်ထဲမှာပဲပါလက်စတိုင်းနိုင်ငံထူထောင်ခွင့်ကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတညာဟုဟာလက်မခံတဲ့အတွက်စစ်ပြက်မိတယ်လို့ဗြိတိန်ကာဝေးဝန်ကြီးဂရန့်ရှာဘော့စ်က Sky News သတင်းဌာနကိုဒီနေ့ပဲပြောလိုက်ပါတယ်။အစ္စရေးပါလက်စတိုင်းရေးဖြစ်ရှင်းတဲ့နေရာမှာနှစ်ပြည်တော်စနစ်ကလွဲလို့တခြားနေသူမမြင်ဘူးလို့လည်းပြောဆိုထားပါတယ်ခင်ဗျာ။
အဲဒီပင်လယ်ကွင်းကိုဥတီပြီးတော့ပြစ်လွတ်ဖို့ပြင်ဆင်နေတဲ့ဟူတီဒီတင်မော့ပြက်ဒုံးကျည်ကိုအမေရိကန်ဗဟိုကုတ်ကဲရေးတပ်ဖွဲ့ကစနေနေ့ဒေသစံတော်ချိန်အစောပိုင်းမှာဖြိုခွင်းတိုက်ခိုက်ခဲ့ပါတယ်။ကဘာလုံးဆိုင်ရာကုံသွယ်ရေးကိုအနှောက်ယှက်ပေးပြီးတော့ထောက်ပံ့ကုန်ပစ္စည်းတွေကိုပိတ်ဆို့မဲ့အရေးစိုးရိမ်မှုတွေဖြစ်ပေါ်စေတဲ့ပင်လယ်နီနဲ့ဒီအေဒင်ပင်လယ်ကွေ့မှာတင်းမာမှုတွေကြီးထွားလာချိန်မှာအခုလိုအမေရိကန်ဘက်ကဟူတီတပုံတွေရဲ့ဒုံးကျည်လက်နက်တွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နောက်ဆုံးပေါ်ပေါက်ခဲ့တာပါ။ဒါဟာတပတ်အတွင်းမှာအမေရိကန်စစ်တပ်ဘက်ကနေပြီးတော့တပ်တမမြောက်တိုက်ခိုက်မှုဖြစ်ပါတယ်။ပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့မှာတွာလာနေတဲ့ကုန်တင်သင်္ဘောတွေနဲ့အမေရိကန်ရေတပ်သင်္ဘောတွေကိုကာကွယ်ဖို့အတွက်ဒီလိုတိုက်ခိုက်မှုမျိုးတွေလိုအပ်ကြောင်းအမေရိကန်သမ္မတအင်ဖြူရော့ကပြောကြားခဲ့ပါတယ်ရှင
်။ယူကရိန်းပေါ်ကျူးကျော်စစ်စတင်ခြင်းကနေအခုထိရုရှားတပ်ဖွဲ့ဝင်3,600,030သေဆုံးတဲ့အကြောင်းယူကရိန်းစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်ဒီထဲမှာပြီးခဲ့တဲ့ရက်ကသေဆုံးတဲ့သူ960ပါတယ်လို့လည်းပြောပါတယ်ကြီကာက1,466ဆင်းလောင်စာတင်ရင်နဲ့တခြားရင်မျိုးစား1,862ဆင်းနဲ့တင်ကား6,181ဆင်းအပါဝင်စစ်သုံးရင်တွေအသုံးဆောင်တွေအများပြပစ္စည်းကြောင့်လည်းအစိုးရခန်းစာမှာဖော်ပြထားတာပါယူကရိန်းကထုတ်ပြန်တဲ့ကိန်းဂဏန်းတွေပေါ်ရုရှားကတတလုံးတစုံတရာတုတ်ပြန်တာတော့မရှိသေးပါဘူးဒီကနေ့တင်းငွေနေ့မှာပဲရုရှားသိမ်းပိုက်ထားတဲ့ယူကရိန်းဒွန်းညက်မြို့ကဈေးတစ်ခုမှာလက်နက်ကြီးကြီးချရောက်ပြီးဒါဇင်နဲ့ချီတိတ်ချီတန်ရရပါတယ်ရုရှားကခန့်ထားတဲ့ဒေသခံမျိုးတော်ဝင်ကတော့ယူကရိန်းကပြစ်တဲ့လက်နက်ကြီးထိမှန်တာဆိုပြီးပြောဆိုထားပါတယ်ခင်ဗျာ
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ည၊လိုင်းဒိုမီတာ25 kHz 1783ည လိုင်းထိုမီတာ32 kHz 935တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တဲ့မြန်မာဝိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်တင်ဆက်နေပါတယ်စစ်ကောင်စီနဲ့ကရင်မျိုးသားစီယုံ KNU တပ်ဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့မွန်ပြည်နယ်တထုံခရိုင်မှာလက်နက်ကြီးထိမှန်မှုကြောင့်အရသာထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ပြည်လဲမြင့်တော်ကကျေးရွာတရားမှာဆိုရင်လဲတောက်ချာနေကစစ်ကောင်စီတပ်ရဲ့လက်နက်ကြီးဖြစ်ခတ်မှုကြောင့်အမျိုးသမီး၃ဦးသေဆုံးပြီးကလင်းငယ်အများပြားဒဏ်ရာရတယ်လို့လဲဒေသခံတယောက်ကပြောဆိုထားပါတယ်။ဆရာတန်းဒီ
အောင်ဒီပေါ်နော်တက်တူဖုံကျေးရွာမှာဖြစ်တာ။ပြည်နယ်နဲ့ကလည်းမဖြစ်တာတောင်းတင်တရားနဲ့တော့ဖြစ်တာဟုတ်ပါนี่เนี่ยพัฒนาอยู่ครับไอ้เฉยมาติดอ่ะไอ้วาเนี่ยโหติดอ่ะไอ้วาเนี่ยโหจ๋าเลยปีท้องน่ะก็ต้องอีดีเยอ๋อแทนยายาล่ะก็တော့คนละอู้ป่ะเนาะไอ้แทนยายาคนละอู้มามา5อู้ก็တော့ซูยินยาได้เฉยจ้าป่ะ
ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအနီးအနားကျေးရွာတွေမှာလက်နက်ကြီးကြီးထိမှန်မှုကြောင့်အ ਨੇ ဆုံးအရသာနှုတ်ဒဏ်ရာရခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်လက်နက်ကြီးအနေကိုစိုးရိမ်တာကြောင့်ဘေးလွတ်ရာတောတောင်တွေမှာတိမ်းရှောင်သူတွေလည်းရှိတယ်လို့ပြောဆိုကြပါတယ်ခင်ဗျာ
အာဖဂန်နစ္စတန်ကျေးလက်ဒေသဝေးလံခေါင်တည်တဲ့ဒေသမှာလူ6ဦးကိုတင်ဆောင်လာတဲ့ရုရှားကိုပိုင်ဂျက်လေယာဉ်တစ်စီးပြတ်ကျခဲ့တယ်လို့အာဏာပိုင်တွေကတနင်္ဂနွေနေ့ကပြောပါရယ်စနေနေ့ကလေယာဉ်ပြတ်ကျခဲ့တဲ့နေရာဟာဘာတရှန်ပြည်နယ်ဇီးဘက်ခရိုင်တောင်တန်းဒေသမှာဖြစ်တယ်လို့ဒေသဆိုင်ရာပြောရေးဆိုခွင့်ရှိသူဇာဘူလာအမရိကပြောပါရယ်အဲ့ဒီနေရာကိုကယ်ဆယ်ရေးအဖွဲ့ဆီလွတ်ထားတယ်လို့လည်းဆိုပါရယ်ရုရှားနိုင်ငံမော်စကိုမြို့မှာရှိတဲ့ရုရှားပြည်တွင်းလေကြောင်းအာဏာပိုင်တွေကလည်းဒီပျောက်ဆုံးနေတဲ့လေယာဉ်နဲ့ပတ်သက်ပြီးတော့လေအမှုတန်း၄ဦးနဲ့ခရီးသည်၂ဦးစုစုပေါင်း၆ဦးလိုက်ပါသွားခဲ့တယ်လို့ပြောပါရရှင
်ရုရှားနဲ့မဟာဗျူဟာနီးဗျူဟာပူးပေါင်းဆောင်ရွက်မှုတွေထပ်မံတိုးမြင့်ရေးသဘောတူညီချက်ရရှိခဲ့တယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်အမေရိကန်နဲ့ထိတ်တဲရင်ဆိုင်မှုတွေတိုးလာနေတဲ့နိုင်ငံကြားညီညွတ်ဖို့ကြိုးပမ်းနေချိန်မှာပဲရုရှားသမ္မတအလဲပတ်လာနိုင်ရည်ရှိတယ်လို့လည်းမြောက်ကိုရီးယားကပြောပါတယ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချိုဆွန်ဝေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမော်စကိုမြို့တော်မှာတွေ့ဆုံချိန်ပျိုယန်းကိုလာဖို့ဆန္ဒရှိတယ်လို့ရုရှားသမ္မတဗလာဒီမီယာကထပ်လောင်းပြောဆိုခဲ့တဲ့အကြောင်းလဲမြောက်ကိုရီးယားနိုင်ငံခြားရေးဌာနကဒီကနေ့တနင်္ဂနွေနေ့မှာသတင်းထုတ်ပြန်ခဲ့တာပါနျူကလ িয়ার အရေးကြောင့်အမေရိကန်အပြင်အိန္ဒိယတောင်ကိုရီးယားဂျပန်နိုင်ငံတွေနဲ့တင်းမာမှုတွေပေါ်ပေါက်နေရာကတန်တမာရေးရာထိခိုက်ဖြစ်နေတဲ့အခြေအနေတွေကိုကြော်လွှမ်းနိုင်မှုကြိုးပမ်းနေတဲ့မြောက်ကိုရီးယားမကြာသေးငါဆက်လို့ရုရှားနဲ့ဆက်ဆံရေးတွန်းမြင့်မှုကြိုးပမ်းလာနေရလဲဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေညချမ်းဒီ VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုကိုအောင်လင်ဦးနဲ့အတူတင်ဆက်ခဲ့တာပါရိုဟင်ဂျာကလင်းငယ်တွေအပေါင်းဝင်လူပေါင်းတီ 9,000 ကျော်မီးပေးတင်ခဲ့ရတဲ့စခန်း၅မီးလောင်ကျွမ်းမှုနောက်ဆက်တွဲလူသားချင်းစာနာမှုအကူအညီတွေစာတင်ကြောင်းတွေအပေါင်းဝင်နေအိမ်တွေပြန်ပြီးတည်ဆောက်နိုင်ရေးမှာဝိုင်းဝန်းကူညီပေးကြဖို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဆိုင်ရာဝင်ကြီးဌာနဒုတိယဝင်ကြီးဦးအောင်ကျော်မိုးကVOA ကိုပြောပါရယ်မဆုမွန်က Skype ကနေဆက်သွယ်မေးမြန်းထားပါရှင
်ဟုတ်ဦးအောင်ကျော်မိုးဟိုအခုလိုမျိုး VOA မြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါရယ်ဒီကျွန်မအခုမေးချင်တာကဒီပြီးခဲ့တဲ့သတင်းပတ်တုန်းကပေါ့နော်ဒီရိုဟင်ဂျာဒုက္ခသည်စခန်းထဲမှာမီးလောင်ကျွမ်းမှုဖြစ်ခဲ့ပါတယ်အဲ့ဒီမှာဒီကလေးငယ်တွေအပါဝင်ပေါ့နော်မိသားစုထောင်နဲ့ခြိပြီးတော့မှမိဘတင်ခဲ့ရတယ်နောက်စာတင်ကြောင်းတွေအပါဒီပလီကြောင်းတွေရောနောက်ပြီးတော့ဒီကျမ်းမာရေးဆောက်ရှောက်တဲ့ဂီဟာတွေရောအဲ့လိုမျိုးမိလောင်ကြမှုဖြစ်ခဲ့တယ်အဲ့ဒီအတွက်ပေါ့နော်အကူအညီတွေကလည်းအခုရာသီဥတုကလည်းအရန်အေးနေခါကြတော့သူတို့အတွက်ယာယီတဲလေးတွေနဲ့နေနေရပဲမဲ့တော်တော်လေးခက်ခဲဖြစ်နေတဲ့အနေအထားရှိတယ်ဒီရပိုင်းကလည်းတော်တော်လေးအေးတယ်လို့ပြောတယ်ဆိုတော့အခုလက်ရှိဒီမိဘတင်ထားတဲ့ပြည်သူတွေအတွက်ပေါ့နော်ဒီရိုဟင်ဂျာဒုက္ခသည်တွေအတွက်ဘလို့အခက်ခဲရှိနေတယ်လို့သိရလဲ။နောက်သူတို့ကုညီကယ်ဆယ်ရေးအတွက်ပေါ့နော်။ဒီကောင်ကျွန်မတို့ဒီလူခွေရေးအဝင်ကြီးဌာနအနေနဲ့ရောဘာတွေများကုညီဆောင်ရွက်ပေးနေတာတွေရှိပါလဲလို့အဲ့ဒါလေးအရင်သိချင်ပါတယ်ရှင်
။ဟုတ်ကဲ့အမင်္ဂလာပါခင်ဗျာ။ကျေးဇူးတင်ပါတယ်မဆုမွန်။ဟိုပါပေါ့။တကယ်တမ်းဒီမီးလောင်မှုကတော့ဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်ရွှေဂျာဒုက္ခသည်စခန်းမှာခဏခဏလို့ဖြစ်တာပေါ့လေ။အဓိကဖြစ်ရတဲ့အကြောင်းရင်းကတော့အဲသူတို့နေနေရတဲ့ဒီတဲတွေပေါ့နော်ဒီဒုက္ခသည်စခန်းတွေကပြည့်ကျက်နေတဲ့ခါကျတော့ဒီတိမ်နဲ့တိမ်ကြမှာတဲတစ်ခုနဲ့တစ်ခုကြမှာတပေတော့ခြားနာမှုမရှိဘူးတခါလေးကြရင်လူကရမ်းများပြီးတော့လေနောက်ပြီးတော့ဒီမီးရှို့မှုတွေလည်းခါရောဆိုတာကျွန်တော်တို့ရှိတယ်ဆိုတာကြားရတယ်ပေါ့ဘယ်လိုပင်ဖြစ်ဖြစ်ငကူကလေးကဒီလူသားချင်းစာနာထောက်ထားမှုအကျက်တွေပေါ့နော်ဒီကဘာကလသမကစာနေဣခအစီစဉ်ကနေဣခရှော့ရတဲ့ခြေနေတွေ နောက်ပြီးတော့ဒီရွှင်ကြဒုက္ခတွေအဲဒီအလုံးလုံးခွင့်ပေါ့နော်ပို့ဒီတရားဝင်အလုံးလုံးခွင့်မရှိတဲ့ခါကျတော့သူတို့ရဲ့စာဝတ်နေရင်အမတန်အခက်ခဲစင်ခေါ်မှုတွေရှိနေရတဲ့ကြားထဲမှာဒီလိုဖြစ်ရတဲ့ခါကျတော့တပူပေါ်နပူဆင်းတဲ့ခြေနေမှုဖြစ်သွားတာပေါ့နော်အဲ့တော့ဒါကိုလည်းဘင်္ဂလားဒေ့ရှ်အစိုးရပါဝင်ကမ္ဘာကုလသမဂ္ဂတို့ဒီသက်ဆိုင်တဲ့ဖွဲ့စည်းတွေနိုင်ငံတကာဖွဲ့စည်းတွေကကူညီကယ်ဆင်းနေတဲ့ဟာတွေရှိတယ်။ဒါပေမဲ့တကယ်လို့အချက်နဲ့ဖြည့်ဆည်းပေးနိုင်မှုကတော့ကွာဟာချက်တော့ရှိတာပေါ့လေအာဒါကိုကျွန်တော်တို့အစိုးရအနေနဲ့လည်းနေခဲ့ဝင်ကြဒုက္ခသည်စခန်းကဒီအရက်ဖက်ဖွဲ့စည်းတွေလူငယ်ဖွဲ့စည်းတွေနဲ့ချိတ်ဆက်ပြီးတော့ချိန်နဲ့တပြင်းစောင့်ကြည့်တာတွေလုပ်တယ်လို့အခုလည်းကျွန်တော်တို့အာဒီမီလော့မှုဖြစ်ပြီးနောက်ပိုင်းမှာပေါ့အရန်မများပဲမယ်ကျွန်တော်တို့ဒီကိုင်ထောက်ပတ်မှုအနေငယ်ကိုကျွန်တော်တို့လူသားချင်းစာနာထောက်ထားမှုနဲ့သဘာဝဘင်းဒီဆိုင်ရာစီမံခန့်ခွဲဝင်ကြီးဌာနရဲ့လူခွင့်ဝင်ကြီးဌာနရဲ့နှစ်ခုပေါင်းပြီးတော့ကျွန်တော်တို့လူသားချင်းစာနာထောက်ထားမှုကိုင်တချို့ပို့ပေးခဲ့တာရှိပါတယ်ခင်ဗျဟ
ုတ်ကဲ့ရှင်ဟုတ်ကဲ့ဒါကတော့ဒီဒုက္ခတွေတွေလိုအပ်နေတဲ့အကူအညီပေါ့နော်ဒါပေမဲ့ကျွန်မအဲ့ဒီအခြေအနေမှာမေးခွန်းတစ်ခုမေးချင်တာကတော့ပြီးခဲ့တဲ့အင်တာဗျူးတွေတုန်းကလည်းဦးအောင်ကျော်မိုးကိုရိုင်း VOA ကိုပြောခဲ့ပူတာရှိပါတယ်အဲ့ဒါကတော့ဘာလဲဆိုတော့ရိုဟင်ညာဒုက္ခသည်တွေထဲမှာဒီမိဘကြောင့်ပဲဖြစ်စေတဘာဝဘေးအန္တရာယ်ကြောင့်ပဲဖြစ်စေပေါ့နော်ပြည်သူလူထုအခြေပြုတဲ့လုံခြုံရေးစနစ်မျိုးတွေထားပေးနိုင်မယ်ဆိုလို့ရှိရင်ဒီလိုမိဘဆိုလို့ရှိရင်လည်းမတော်တဆမှုဖြစ်တာကလွဲလို့ရှိရင်ဒီလိုတမင်တကာကြံရွယ်ပြီးတော့မှဒီလိုမျိုးဒီလူတွေအများပြားဒုက္ခရောက်မဲ့ဟာမျိုးမဖြစ်အောင်ပေါ့နော်ရိုဟင်ညာဒုက္ခသည်တွေထဲမှာပဲလုံခြုံရေးသတိနဲ့ထားပြီးတော့လူလူအခြေပြုတဲ့လုံခြုံရေးစနစ်မျိုးတွေလုတ်ပေးတင်နေဆိုတာအကြံပြုဘူးလားရှိတော့အခုဒီအခြေအနေကလည်းဒီလိုမီးလောင်ကျွမ်းမှုပေါ့နော်အဲ့လိုမျိုးဖြစ်တာမျိုးတွေနောက်ပြီးတော့ဒီလိုပေါ့နော်ဒီလုံခြုံရေးအရာလိုအပ်လာမယ့်အခါမှာရိုဟင်ညာဒုက္ခသည်တွေကိုဥအောင်ကျော်မိုးအနေနဲ့ဘယ်လိုမျိုးအကြံပေးချင်တာရောရှိပါလဲရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဓိကတော့ပြည်သူဟိုဟာပေါ့လူလူအခြေပြုလုံခြုံရေးကတော့အဲ့လိုဒီဒုက္ခသည်စခန်းခင်ချင်းကဲ့သို့အခြေအနေမျိုးမှာအမတန်အရေးကြီးတယ်ဘာလို့လဲဆိုတော့ဘင်္ဂလားဒေ့ရှ်ကိုတိုင်ကဒီအကန့်သက်တွေနဲ့ဒီဟာတွေကိုစီမံခန့်ခွဲနေရတဲ့အခါကျတော့ဒီဒုက္ခသည်တွေကိုယ်တိုင်ဒီနေရာမှာတတောင်းတနေရနေပတ်ဝန်းနိုင်ဇွန်းကအမတန်အရေးကြီးတယ်ဆိုတဲ့အခါကျတော့လူတန်းတန်းကိုလက်ခံထားပြီးတော့ဟိုလုံခြုံရေးရစီမံခန့်ခွဲမှုတွေလုပ်ပြရတဲ့အခြေအနေကဒီနိုင်ငံတနိုင်ငံအတွက်လွယ်ကူတဲ့အခြေအနေမဟုတ်ဘူးဆိုတာကျွန်တော်တို့အားလုံးသိတယ်အဲ့တော့ဒီနေရာမှာဒီရိုဟင်ဂျာလူငယ်တွေအဲ့ဒီပွင့်သစ္စာခေါင်းဆောင်တွေအများကြီးဒုက္ခသည်စခန်းမှာရှိတယ်အဲ့တော့ဒီလူကျွန်တော်တို့အရင်းမြစ်တွေတို့အကောင်းဆုံးဟိုအသုံးပြုနိုင်တဲ့အနေထားကတော့ဒီဒီရိုဟင်ဂျာတွေကိုနိုင်ငံရေးရပုံမှုစည်းလုံးတဲ့ဒီလူပတ်ဝန်းကျင်နောက်ပြီးတော့ဒီလူငယ်တွေကအနာဂတ်ပျောက်နေတဲ့အချိန်မှာအခုလိုဒီအစိုးရတွေနိုင်ငံတကာဖွဲ့စည်းတွေကုလသမဂ္ဂဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတော့ဒီပြည်သူစီမံခန့်ခွဲစီမံခန့်ခွဲမှုပေါ့နော်ဒီ public ဒီ community based management system တခုကို account တွေပေါ်ပေးနိုင်ရင်ဒီအခု letter law ရင်ဆိုင်နေရတဲ့ကျွန်တော်တို့လူပယောကကြောင့်ပဲဖြစ်ဖြစ်သဘာဝဘင်းတွေကြောင့်ပဲဖြစ်ဖြစ်အဲကြုံတွေ့နေရတဲ့ခက်ခဲတွေကိုဟိုတမျိုးတပုံကျွန်တော်တို့ကတော့တာစီကံကူနိုင်ပြီးတော့တွန်းပြန်တဲ့နေရာမှာလဲကျွန်တော်တို့ကပုံမှန်ထိရောက်တဲ့တွန်းပြန်မှုမြန်ဆန်တဲ့တွန်းပြန်မှုကိုကျွန်တော်တို့ကဟိုလုံနိုင်မယ်လို့ယုံကြည်တယ်အဲ့ဒီအတွက်လဲကျွန်တော်တို့သက်ဆိုင်တဲ့ဖွဲ့စည်းတွေအဲဒီနဲ့ချိတ်ဆက်ဆောင်ရွက်တဲ့ခါကျတော့ဒီလိုကြံရမျိုးကိုဒီအင်တာဗျူးတွေတောင်မကဘဲနဲ့ကျွန်တော်တို့ဒီသက်ဆိုင်တဲ့ stakeholder တွေနဲ့ထိတိဆက်ဆံမှုတွေလုပ်တဲ့ခါကျရင်လဲဆွေးနွေးမှုတွေရှိခဲ့တာရှိတယ်ခင်ဗ
ျဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်တစ်ခုကဒီရိုဟင်ညာဒုက္ခသည်စခန်းနေရာမှာခုနကတော့ဥအောင်ကျော်မိုးလည်းပြောပြသွားတာရှိပါတယ်ဆိုတော့စခန်းထဲမှာတိမ့်နဲ့ချီပြီးတော့နေရတယ်တခန်းနဲ့တခန်းကလည်းပြစ်သိမ့်ကြက်ညက်နေတာရှိတယ်ဆိုတော့ဒီထဲမှာမတော်တဆမှုဖြစ်ပွားမှုကလည်းဖြစ်နိုင်ခြင်းအများကြီးရှိတယ်ပေါ့နော်ဆိုတော့အဲ့ဒီအပေါ်မှာရောဒီရိုဟင်ညာဒုက္ခသည်တွေအနေနဲ့ဘယ်လိုမျိုးအချက်တွေကိုသတိထားရှောင်ကြားသင့်တယ်လို့အကြံပြုချင်တာရောရှိပါလဲရှင်
အဓိကကတော့ဒီမီးပေါ့မီးကတော့တော်တော်အရေးကြီးတဲ့ဟိုဟာမှရှိတယ်မီးလောင်မှုစဖြစ်ပြီဆိုလို့ရှိရင်ကြံတဲ့နေရာတွေနဲ့မတူတာကခုနကဒီတဲတစ်ခုနဲ့တစ်ခုနှိဆက်မှုကအမတန်နှိဆက်လွန်အားကြီးတဲ့ခါကျတော့ကူးဆက်မှုကညံဆန်ပြီးတော့ဒီမီးကိုထိန်းနိုင်တဲ့ဟာကအမတန်ခက်ခဲတဲ့အနေအထားမှရှိတဲ့ခါကျတော့မီးကိုကျွန်တော်မီးပေးနဲ့ပတ်သက်ပြီးတော့ပညာပေးလုပ်ငန်းတွေလူမှုအခြေပြုကျွန်တော်တို့လုပ်ငန်းတွေကဒီချက်ပုံမှန်များများဆဆလုပ်ဖို့လိုတယ်အဓိကဒီမိသားစုတွေမိဘကြောင့်ကိုစီမံခန့်ခွဲနေတဲ့လူဟိုဟာပေါ့အမျိုးသမီးတွေများတာပေါ့အဲ့ဒီမှာဆိုလို့ရှိရင်သူတို့ရဲ့အသိပညာကအမတန်ရေးကြီးတယ်ဟိုပူမဟိုဟာတမတမတ်ကြောက်ဖို့လိုတယ်လို့ကျွန်တော်ပြောချင်တယ်ခင်ဗျ
ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်ဆုံးအနေနဲ့ပါအဲ့တော့အခုလက်ရှိဒီအကူအညီလိုအပ်နေတဲ့ရိုဟင်ညာဒုက္ခသည်တွေအတွက်ပေါ့နော်နိုင်ငံတကာကိုရောအကူအညီကယ်ဆယ်ပေးနေတဲ့အဖွဲ့အစည်းတွေကိုရောနောက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်အစိုးရကိုရောဒီရိုဟင်ညာဒုက္ခသည်တွေကိုစားပေါ့နော်ကောင်ကျော်မိုးအနေနဲ့ဗာများတောင်းဆိုချင်တာပြောချင်တာရောရှိပါလဲရှင်အထူးသဖြင့်မေးပေးတဲ့ဒုက္ခသည်တွေအတွက်ပေါ့နော်ဟုတ်ကဲ့
ဒီဒုက္ခသည်တွေတသန်းနိပါသောဒုက္ခသည်တွေအနာဂတ်မင်းဆိုတာကျွန်တော်တို့ဒုဒီဘင်္ဂလားဒေ့ရှ်မှာနေနေရတဲ့တက်တန်းကတော့6နှစ်ကျွန်တော်တို့ကြော်ဝါယူလေဒ ဒါပေမဲ့ခုနကကျွန်တော်ပြောသလိုဘင်္ဂလားဒေ့ရှ်ကိုကျွန်တော်တို့ကဒီနေရာမှာအရင်ဆုံးကျေးဇူးတင်တယ်ဆိုတဲ့ဟာသူတို့ရဲ့ကျေးဇူးကိုကျွန်တော်တို့ကဟိုမမေ့သင့်ဘူးဟိုဆိုဆိုတဲ့ဟာကိုပြောချင်တယ်ဗောနော်သူတို့ဟိုခက်ခက်ခက်ခက်ကျွန်တော်တို့စီကလူတီကိုလက်ခံထားရတယ်နိုင်ငံတကာကလည်းကမ္ဘာပေါ်မှာဒီစင်ပြိုင်စင်ခေါ်မှုတွေကျွန်တော်တို့ဦးစားပေးလုပ်ငန်းတွေအများကြီးရှိလို့မှာယူကရိန်းကိစ္စတို့အာဖဂန်နစ္စတန်အခုဒီပါလက်စတိုင်းကိစ္စတွေဖြစ်လာတဲ့ခါကျတော့ဒီရိုဟင်ဂျာကိစ္စကလည်းမဖြေရှင်းရသေးတဲ့ကြီးမားတဲ့ဒီဒီကဘာလုံးဆိုင်ရာပြဿနာလို့ကျွန်တော်တို့ကပြောလို့ရတဲ့ခါကျတော့ဒီလူတွေမှာစိတ်ပန်းဆိုင်ရာရုပ်ပန်းဆိုင်ရာတန်ရာတန်ရက်တွေအများကြီးရှိတယ်ဒါကိုပြန်လည်ကုစားတဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တို့ကလုပ်တဲ့ပုံမှာဒီလိုလူဝတ်တဲ့ကူညီပံ့ပိုးမှုတွေလူသားချင်းစာနာထောက်ထားမှုကူညီတွေပါဝင်ရည်ရှိတည်နှံ့ခံမြေတဲ့ဖြေကိုရှာဖွေတဲ့နေရာမှာလည်းအဲပံ့ပိုးကူညီမှုတွေဇက်တိုက်စုလို့လှုပ်ဆောင်ဖို့လူတွေဆိုတော့ကျွန်တော်တို့တိုက်တွန်းလိုပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးဖြေပေးတဲ့အတွက်ဦးအောင်ကျော်မို့ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးများအတင်ပါတယ်ခင်ဗျာ
ဒါကတော့မဆုမွန်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့ဖိနှိပ်အုပ်ချုပ်မှုအောက်ကြောင်းရွတ်မသွားဘဲနဲ့အသက်အန္တရာယ်တွေကိုရင်ဆိုင်ကျော်လွှားပြီးတော့ဖြစ်ရမှန်တွေတင်ပြနိုင်ရေးသတင်းသမားတွေကြိုးပမ်းနေကြဆဲဖြစ်တဲ့အတွက်ဂုဏ်ယူမိကြောင်းကမာရွတ်သတင်းမီဒီယာကိုတီထောင်ခဲ့သူတဦးလည်းဖြစ်နှိရှေထောင်တန်းကြားခံခဲ့ရတဲ့ကိုနေတန်မောင်က VOE ကိုပြောပါရစေဒီတစ်ပတ် Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်ဒီဘက်တွေတုန်းကပေါ့နော်လွတ်လပ်ရေးနေဆိုပြီးတော့စစ်ကောင်စီကနေပြီးတော့အကျဉ်းသားတွေလွတ်ပေးတဲ့နေရာမှာဓာတ်ပုံသတင်းတောက်ကိုကောင်းဆက်လင်းပါလာပါတယ်အဲ့တော့ جماعه ဒီကိုကောင်းဆက်လင်းနဲ့ဆက်သွယ်မေးမြန်းခွင့်ရတဲ့အချိန်မှာပေါ့နော်သူဖမ်းခံရတဲ့အချိန်တွေကိုပြောပြတယ်နောက်ပြီးသူတို့သတင်းတောက်ဒီရဲ့ဟိုရင်ဆိုင်နေရတဲ့အနေအထားတွေပေါ့နော်အထူးသဖြင့်သူတို့ကင်မရာကင်တဲ့လူတွေဖုန်းကင်တဲ့လူတွေကိုသတင်းတောက်တွေကိုဟိုပြစ်မှတ်ထားပြီးဖမ်းဆီးခံနေရတဲ့အချိန်တွေကို جماعه ဟိုသိခဲ့ရတယ်ပေါ့လေဆိုတော့မြန်မာနိုင်ငံမှာအခုစစ်ကောင်စီအာဏာသိမ်းပြီးရဲ့3နှစ်တာပေါ့နော်အခုဆိုရင်3နှစ်ပြည့်တော့မယ်ဆိုတော့လက်ရှိမြန်မာနိုင်ငံမှာသတင်းတောက်တွေရဲ့အခြေအနေကဘလောက်ထိဖြစ်နေလဲရှင်
โอเคဗျာကျွန်တော်တို့ one nation နဲ့ပဲပြောမှာကျွန်တော်တို့ဒီစစ်တပ်ကမအောင်မြင်တဲ့အာဏာသိမ်းမှု3နှစ်ပြည့်ကံနီးတဲ့အချိန်မှာကျွန်တော်တို့တိုင်းပြည်မှာကင်မရာကင်ထားတဲ့သူအပန်ဖမ်းမှတ်တမ်းတင်တဲ့သူ journalist အပါအဝင်နိုင်ငံသားပြည်သူမိသူမဆိုအသက်အန္တရာယ်ချင်းချောက်မှုပေါ့ချက်ချင်းပဲကင်မရာကင်ထားတဲ့နေရာမှာအသက်ခံရနိုင်တယ်ပြစ်သက်ခံရနိုင်တယ်ကားနဲ့တိုက်ခတ်တိုက်ပြီးတော့သက်ခံရနိုင်တယ်ပြီးတော့နောက်ထပ်စေကျော်ရေးကိုဖျက်ဆီးရမယ်ကျွန်တော်ပြင်းထန်ဆိုးရွားတဲ့ညှဉ်းပန်းနှိပ်စက်မှုတွေလူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေနော်ဒီ torture survive ဖြစ်သွားတဲ့ journalist တွေအများကြီးအချင်းအောင်နေဦးရောက်လာကြတယ်ဒီအခြေအနေကကျွန်တော်တို့ဘာကိုပြောနေလဲဆိုတော့ကျွန်တော်တို့နိုင်ငံမှာသတင်းလွတ်လပ်ခွင့်ကလုံးဝမရှိစိတ်တုံးနေပြီပဲကျွန်တော်တို့မြန်မာပြည်မှာရှိတဲ့သတင်းမီဒီယာလူငယ်တွေအမျိုးသားအမျိုးသမီးလူငယ်တွေဒီအမှန်တရားအတွက်ကင်မရာကင်ပြီးသူတို့ဆုံးလို့ဆောင်ရမှုတွေအများကြီးလုပ်ပြီးတော့တာဝန်တွေထမ်းဆောင်နေရတယ်ဆိုတာအင်မတန်ဂုဏ်ရှိသွားကျွန်တော်တို့တွေ့ရပါတယ်ဒီတစ်ခုတည်းနဲ့တော့ကျွန်တော်တို့ကဘာကိုပြောလို့ရပါတယ်ကျွန်တော်တို့နိုင်ငံမှာသတင်းလွတ်လပ်ခွင့်မစိတ်တော့ပါဘူးသတင်းလွတ်လပ်ခွင့်ကိုမျက်နှိုးတဲ့သတင်းစာသတင်းစာလူငယ်တွေပေါ့နော် journalist လူငယ်တွေအများဒီဒေါ်လာရေးကြီးမှရှိတဲ့အနေနဲ့ဦးဆောင်နေတဲ့အတွက်ကျွန်တော်အင်မတန်ဂုဏ်ယူရတဲ့အခိုက်အတန့်ဖြစ်ပါတယ်ကျွန်တော်အဲ့ဒီခုတော့ကျွန်တော်လေးစားဦးညွှန်စွာနဲ့ကျွန်တော်အရင်ဆုံးပြောချင်ပါတယ်ခင်ဗျာ
ကျမတို့ကိုကောင်းဆက်လေးရဲ့အဖြစ်ပြက်ကိုကြည့်မယ်ဆိုလို့ရှိရင်သူတို့တွေကဒီလျှက်တပြက်ဆန္ဒပြတယ်ရန်ကုန်မှာလျှက်တပြက်ဆန္ဒပြနေတာတွေတွားပြီးတော့ဟိုမှတ်တမ်းတင်နေပေါ့နော်မှတ်တမ်းတင်ဓာတ်ပုံရိုက်ကူးတဲ့နေရာမှာသူတို့ကားနဲ့တိုက်ပြီးတော့ဖမ်းခံရတယ်ဆိုတော့ဒီလိုဟိုဒီလိုလျှက်တပြက်ဆန္ဒပြတာတွေကိုတွားပြီးတော့သတင်းယူလို့ရှိရင်လေသူတို့မှာအန္တရာယ်ရှိတယ်ဒီလိုအချိန်မြွေးဖမ်းဆီးခံရနိုင်တဲ့သိရတဲ့အနေဟိုသူတို့သတင်းတွားယူခြင်းနဲ့စိတ်ပေါ့နော်ဓာတ်ပုံใหญ่မှတ်တမ်းတင်ခြင်းနဲ့စိတ်ဆိုရဲသတင်းသမားတွေရဲ့ဒီဟိုဖြစ်တဲ့နေရာကိုသွားပြီးသတင်းယူရဲစိတ်တက်ပေါ့လေအဲ့ဒါကဟိုဘာကြောင့်ဟိုမကြောက်မရွံ့နဲ့ဒီလိုသွားပြီးတော့သတင်းယူခြင်းနဲ့စိတ်တွေဖြစ်ရတာလေရှင
်ဒီကတော့ကျွန်တော်တို့ပြည်သူကိုတိုင်းပြည်မှာဘာတွေဖြစ်နေလဲပေါ့ကောင်းတာတွေဆိုးတာတွေဖြစ်နေတာအမှန်တရားကိုအမှန်တိုင်းပြောပြမယ်ဆိုတဲ့သတင်းသမားတွေရဲ့ပထမဦးတည်ချက်ပေါ့လူတို့ကိုသတင်းအချက်လက်အမှန်ပေးဖို့ဆိုတဲ့ဥတီချက်အတွက်လုပ်တဲ့အခါမှာရန်ကုန်မြို့လေကောင်မြို့ကြီးပြည်ကြီးဒီပုံမှာလည်းတတိပြဆန္ဒပွဲဆန္ဒပြပွဲတွေကိုသတင်းသမားတွေရောက်အောင်ကာကွယ်ယူသလိုရှေ့တန်းစစ်မြေနာမှာလည်းအသက်နေရင်းပြီးတော့ရယူတာဝန်ထမ်းဆောင်နေသူတွေအများကြီးပေါ့နော်မြို့ပြမှာဖြစ်သွားတာတော့ကျွန်တော်တို့ကားနဲ့တိုက်သက်တာရရဆက်ဆက်ဒီသတင်းတောက်တွေကို ဘာကြောင့်လုပ်လဲဆိုတော့သူတို့ဘက်ကဆွဆွဲချက်ကရှင်းပါတယ်ကျွန်တော်တို့ကတော့သတင်းသမားကြီးဖြစ်တဲ့အစိုးရဆန္ဒပြတာမပါဘူးလို့မိတို့ပြန်ပြောနေကြဘူးသတင်းသမားတွေဒီဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်တာစစ်အာဏာရှင်စန့်ချီရေးမှာရှိတဲ့သူတွေနဲ့လှုပ်ရှားမှုတွေမှာပူပေါင်းပြီးအကွက်ကြကြအချိန်ကြီးလုပ်တယ်ဆိုတဲ့ဆွဆွဲမှုတွေရှိပါမှာကျွန်တော်ကတော့ဟိုမငင်းညင်ပါဘူးကျွန်တော်တို့အမှန်တရားနဲ့ပတ်သက်လာရင်ကျွန်တော်တို့မှာဘတ်တွေရှိတဲ့အတွက်ပြည်သူဘက်ကဘတ်လိုက်တယ်အမှန်တရားကဘတ်လိုက်တယ်ဆိုရင်တော့ရန်သူရဲ့အညှိုးထားခြင်းကိုကျွန်တော်ကြီးတွေပေါ့ခံရမှာပါဒါဒီကနေ့ပြည်သူအညာမှာရှိတဲ့ပြည်သူတွေလည်းဒီလိုပြစ်မှတ်ထားပြီးတိုက်ခိုက်ခံနေရတာတကဘာလုံးပြီပါအဲ့တော့ကျွန်တော်ကတော့ဘာကြောင့်ဒီလိုအခက်ခဲအန္တရာယ်ရတယ်မှာဒီသတင်းတောက်တွေကရွရွချွတ်ချွတ်ဆုံးလွတ်ပြီးတော့တာဝန်ထမ်းဆောင်နေတယ်လို့ပြောရမယ်ဆိုတော့ကျွန်တော်တို့အကောင်းဆုံးပြောနိုင်တာတော့လူသားရဲ့တာဝန်ချေမှုပါပဲဒီလူငယ်တွေဒီသတင်းစာဆရာတွေကသူတို့ခေတ်ကြီးတစ်ခုလုံးရှေ့မှာဖြတ်သန်းသွားတဲ့စစ်နယ်တော်လိုင်းကြီးကိုသူတို့ဘလို့ပေးဆက်အနစ်နာခံပြီးတော့ရောက်အောင်ကာဗာလုပ်သွားမယ်ဆိုရင်စိတ်ပိုင်းဖြတ်မှုပေါ့နော်အဲ့ဒီစိတ်ပိုင်းဖြတ်မှုကိုကျွန်တော်တို့အလေးပြုပါတယ်လေးစားပါတယ်
အဲ့တော့ဒီမြန်မာနိုင်ငံကသတင်းသမားတွေဒီသတင်းထောက်တွေရဲ့ဒီနိုင်ငံတကာနဲ့ရှင်ပေါင်းတန်းပြီးတော့ဟိုသတင်းတွေကိုသူတို့တင်ဆက်တယ်မှတ်တမ်းတင်ရိုက်ပူးတယ်ဆိုတော့အခြေအနေကိုကျွန်မမေးချင်တာကကြတော့ဥပမာဒီဓာတ်ပုံသတင်းထောက်ဟိုကိုကောင်းဆက်လင်းဆိုလို့ရှိရင်သူနဲ့လုတ်ဖော်ကင်ဘက်ဒီဓာတ်ပုံသတင်းတော့ပဲဒီမှုရတနာနဲ့ပေါ့နော်သူတို့သွားပြီးတော့ဟိုသတင်းယူတယ်ဒီဓာတ်ပုံယူဓာတ်ပုံမှတ်တမ်းတင်တယ်အဲ့ဒီအချိန်မှာသူတို့ကားနဲ့တိုက်ပြီးတော့ဟိုစစ်တပ်ရဲ့ကားနဲ့တိုက်ပြီးဖမ်းဆီးခြင်းကိုခံခဲ့ရတဲ့ခါမှာဒီမြန်မာသတင်းထောက်တွေမြန်မာဓာတ်ပုံသတင်းသမားတွေရဲ့နိုင်ငံတကာနဲ့နှိုင်းယှဉ်လို့ရှိရင်သူတို့ရဲ့အရေးအသွေးအရေးအချင်းကိုဘယ်လိုတွေ့ရလဲရှင်
နိုင်ငံတကာစစ်သတင်းတောက်တွေပေါ့နော်ပြည်ပခန့်ဆောင်တွေမှာရှိတဲ့ဝါရင်အတွေ့အကြုံရှိတဲ့သတင်းတောက်တွေကြားမှာတော့မှာဒီပြည်ပခန့်နဲ့ပတ်သက်လာရင်သတင်းကိုသတင်းဖြစ်တဲ့အတိုင်းမှတ်တမ်းတင်ရမယ်သတင်းသဘာဝဒီပြည်ပခန့်မှာပါဝင်ဖို့မလိုဘူးဆိုတော့ဟိုကျွန်တော်တို့ဝေဖန်မှုတွေလည်းရှိပါတယ်ငြင်းခုန်ရတာလည်းရှိပါတယ်ကျွန်တော်တို့မှတ်မှတ်ရဆိုရင်ကျွန်တော်တို့အစာရေသာပြင်ငံ့နေတဲ့ကလေးငယ်လေးတယောက်ဒီဒုက္ခတွေစကမ်းရှိရအောင်တွားနေလမ်းမှာဘယ်အချိန်သေးမှမသိတဲ့အချိန်မှာလာလာလေးလာလာတွေကစောင့်ပြီးတော့လမ်းမှာစားဖို့စောင့်နေတဲ့အကြောင်းလေးကိုမှတ်တမ်းတင်တယ်ကျွန်တော်အဲ့ဒီမြင်ကွင်းလေးကိုသွားပြီးသတိရပါတယ်အဲ journalist တွေဘက်ကကြည့်ရအမြင်အတစ်မျိုးပေါ့နော်အများပြည်သူကတော့လူအသက်ကိုမကယ်သိဘူးလားပေါ့သတင်းတပုံရိုက်တာတည်းဒီကလေးလေးကိုကယ်လိုက်ရင်ဆိုတဲ့အခါမှာနောက်ဆုံးအဲ့သတင်းသမားကိုယ်တိုင်သူ့ကိုယ်သူအပြစ်ရှိတယ်လို့ခံစားရပြီးတော့စူးစိုက်လုပ်သွားပါတယ်ကျွန်တော်တကယ်လူအဖွဲ့အစည်းတွေအပြစ်မရပါဘူးထင်ပါတယ်သတင်းသမားကတော့ကျွန်တော်မြင်တဲ့ဒီတစ်ခေါက်ကျွန်တော်တို့ဝီမိုင်းမှာရှိတဲ့မမှုရတနာလို့ကိုကောင်းဆက်လင်းတို့အပါအဝင်ပေါ့နော်ဒီຫນွေဥဒေါ်လာရေးမှာအပတ်ပေးသွားတဲ့သူတွေသတင်းသမားတွေနောက်စစ်ကြောရေးတွေထောင်နေတဲ့မှာအခုချိန်ဒီယုံကြည်ချက်ကြောင့်ကြက်ခံနေတဲ့သတင်းသမားတွေကကျွန်တော်ထင်တယ်အပြေပေးသွားတယ်ကျွန်တော်တို့ဆန္ဒပြပြီးတော့ကားနဲ့တိုက်တက်တဲ့လူငယ်တွေကိုငဲ့ညာပြီးတော့နောက်ဆုံးသတင်းသမားတွေကိုလွတ်ယုံမသွားပြန်နဲ့မြင့်မြတ်စွာအဖမ်းခံသွားတယ်ဆိုရင်ဒီနမူနာကောင်းကိုကျွန်တော်ထင်တယ်တကဘာလုံးကအများပြည်သူတွေခြေနဲ့မဲ့ထင်ပါတယ်ကျွန်တော်တို့သတင်းသမားတွေဒီပြိပခဇုံငယ်ရောက်သွားတဲ့အခါမှာကိုယ်အတက်ကိုယ်လုံးကျုံငိုတော့မစဉ်းစားတော့ဘင်းနဲ့ကိုယ်ထိတွေ့နေရတဲ့သတင်းလောကထဲမှာရှိတဲ့ဒီ source တွေနောက်ပြည်သူတွေသူတို့ရဲ့အသက်ဘေးအန္တရာယ်ကိုဦးစားပေးကာကွယ်ရမယ်ဆိုတဲ့အမှန်တရားကိုပြပါတယ်ကျွန်တော်ကတော့အဲ့တစ်ချက်ထဲနေကျွန်တော်တို့မြန်မာပြည်မှာရှိတဲ့အနာဂတ်သတင်းမီဒီယာလောကအတွက်လည်းအင်မတန်ဂုဏ်ယူတယ်အင်မတန်မျှော်လင့်ချက်တွေလည်းရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ torture survivor ဖြစ်ခဲ့တဲ့နော်မမှုရနာအပါဝင်ခြင်းနဲ့ရဲဘော်တွေအားလုံးကိုလည်းကျွန်တော်ကအင်မတန်ဂုဏ်ယူတဲ့အကြောင်းလည်းပြောချင်တယ်ဒါကကျွန်တော်တို့ကဘာကိုပေးလိုက်တဲ့မြန်မာသတင်းသမားတွေရဲ့ချက်တီချက်ပဲကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
ဒီမှုရတနာရဲ့အဖြစ်အပျက်ကိုကြည့်မယ်ဆိုလို့ရှိရင်ဒီလိုအဲ့ဒီမှုရတနာကိုကားနဲ့တိုက်ပြီးတော့ဖမ်းဆီးခံရတဲ့အဖြစ်အပျက်မှာဆိုရင်သူတကိုယ်လုံးဒီစစ်ကားနဲ့ကြိတ်ခံခဲ့ရတယ်နောက်ပြီးတော့သူ့ကိုဘိန်းနဲ့အဲ့လိုဆွဲခေါ်သွားဟိုဆွဲဘိန်းကားစစ်ကားဘိန်းထဲမှာသူကပါသွားတယ်ပေါ့နောက်သူ့ကိုတကိုယ်လုံးကြိတ်လိုက်သလိုဖြစ်သွားပြီးတော့အပြင်ကိုသူ့ရဲ့ဒီခြေထောက်ဆိုလို့ရှိရင်ဟိုကျိန်မွသွားတယ်ပေါ့နော်ဒီကားဘိန်းကြိတ်တဲ့အချိန်နဲ့ဆိုတော့ဒါကိုထောင်ထဲမှာကြတော့လေဟိုအပြည့်ဝဟိုစေကူတာခွင့်မရတဲ့အပြင်ကိုဒီမရတဲ့အပြင်ကိုပေါ့နော်ထောင်တန်နှစ်ပေါင်းများစွာဟိုထောင်ထဲမှာအခုဆိုစစ်ကောင်စီကအကျဉ်းချထားတဲ့ခါကျတော့ဒီလိုသတင်းသမားတွေပေါ်စစ်ကောင်စီရဲ့အညိုးပေါ့နော်ဘာဖြစ်လို့ဒီလောက်ထိဟိုကားနဲ့တိုက်ဖမ်းနေဟိုမသိမရှင်းဖြစ်ခဲ့ရတယ်နောက်ထောင်ထဲမှာလည်းနှစ်ပေါင်းများစွာထားရဲဆိုတော့ဒီစစ်ကောင်စီကသတင်းသမားတွေဘာကြောင့်ဒီလောက်ထိဟိုအညိုးတကြီးလုပ်တယ်လို့မြင်လဲရှင်
ဘာမမှုရတဲ့ case ဆိုရင်တော့ torture survivor ပေါ့နော်အကျဉ်းစခန်းမှာလည်းနှိပ်စက်ခံရတယ်စစ်ကြောရေးမှာလည်းနှိပ်စက်ခံရတယ်ဒီဖြစ်ပျက်တဲ့ဆန္ဒပြမှုကိုသတင်းယူနေတဲ့အချိန်မှာလည်းစစ်ကားနဲ့တက်ကြည့်တဲ့အယူတွေကြည့်တယ်ကောင်းမွန်တဲ့စေကူတောက်ပဲမရဘူးဆိုလိုတာကကျွန်တော်တို့ကဒုက္ခိတတစ်ပိုင်းဖြစ်သွားတဲ့အထိနော်လူရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောအင်မတန်နှောင်ကျဉ်သွားအောင်အပြစ်ပေးတဲ့နေရာမှာတော့ဒီ passive စစ်တပ်ကရေးရဆန်ဆန်လုပ်ပြလိုက်တဲ့နမူနာကောင်းပေါ့နော်နောက်တစ်ခုဆိုရင်ဥပမာဆိုရင်ကျွန်တော်တို့ဒီရဲဘော်ရဲဘက်ဖြစ်တဲ့ဟို ကျမမရှင်တွေဝီပေါ့နော်ဒီမှတ်တမ်းရုပ်ရှင်ဒါရိုက်တာအမျိုးသမီးတယောက်သူဆိုရင်လည်းဒီလိုပဲမှတ်တမ်းရုပ်ရှင်တွေရိုက်လို့ဆိုတဲ့ရည်ရွယ်ချက်တွေကိုတီထောင်းတဲ့တပတ်ကြွန်းချလိုက်တယ်ကျွန်တော်မကြားဘူးတာတွေကျွန်တော်ဒီတိုင်းဒီမှာကြားနေရတယ်ဆိုတာကဟိုရည်ဖို့လည်းကောင်းတယ်ဘာကြောင့်စစ်ကောင်စီကစစ်တပ်ကဘာကြောင့်ဒီတရင်သမားတွေကိုအညှိုးတကြီးနဲ့လောက်ရလဲဆိုတာသူ့ရဲ့မအောင်မြင်သောအာဏာသိမ်းမှုဖြစ်သွားရတဲ့ကိစ္စတွေမှာနံပါတ်1တရားခံဒီတရင်မီဒီယာတွေကြောင်းသူကတတိကျသတ်မှတ်ထားတယ်အဲ့ဒီသတ်မှတ်ချက်ကနေသူမဆုံးလွတ်နိုင်တဲ့အတွက်သူဒီဝါရဖြန့်ကြီးအတွက်သူ့ဘက်ကကောင်တာလုပ်မဲ့သတင်းသမားတွေအများကြီးမွေးပြီးတော့စတိုရီကိုပုံမှားပေါ့ပုံဖြတ်ဖြတ်အောင်ရိုက်တယ်နောက်ဆုံးတော့သူမအောင်မြင်ပါဘူးပြည်သူလူထုရဲ့စိတ်ဆန္ဒဇွဲနဲ့သတင်းသမားတွေရဲ့စိတ်ပိုင်းဖြတ်မှုနဲ့ဒီလိုတက်တည်ပေါ့ဗျာနော်တကယ့်ကိုသူတွေကိုယ်တွေရှင်းပြန်တိုက်ရတဲ့အခါမှာကျွန်တော်တို့လူသားကုန်သိခါရဲ့အမြင့်ဆုံးတာဝန်ထမ်းဆောင်သွားတဲ့သတင်းသမားတွေရဲ့ကိုစစ်တပ်ကတော့တိရတိမုံပါပဲသူချာစုံးသွားပြီးဒီကဘာမျိုးကပျောက်ကွယ်သွားတဲ့အထိတော့သူမုံပါပဲသူ့ရဲ့အမုံတရားသူ့ရဲ့အညှိုးတရားကျွန်တော်တို့မြန်မာနိုင်ငံရဲ့ journalism ရဲ့အတောက်လောင်ဆုံးအထင်ကြီးဆုံးမိလို့တစ်ခုလို့တော့ကျွန်တော်တင်စာချင်ပါတယ်ခင
်ဗျဒီနေရာမှာဒီဆရာနာတိမ်မှုကြောင့်ပေါ့နော်ဖြစ်ပေါ်လာတဲ့ဖြစ်ပျက်တွေကိုမှတ်တမ်းတင်ရိုက်ကူးတာပဲဖြစ်ဖြစ်ပေါ့နော်တည်င်းယူတာဖြစ်ဖြစ်ဟိုအထူးသဖြင့်တရင်အမှန်နဲ့အမှားပေါ့နော်တရင်အတူတရင်အဖြန်နာတို့ဒီတရင်အမှန်ကိုဟိုတင်ပြရဲဆိုရဲအဲ့လိုအပိုင်းနေမှာမြန်မာတရင်သမားတွေရဲ့တင်ပြမှုရောဘယ်လိုမြင်လဲရှင
်ကျွန်တော်မြင်တဲ့တရင်တင်ပြမှုမှာတော့ဒီ3မိနစ်တာမအောင်မြင်တဲ့အာနာသိမှု3မိနစ်တာနောက်ပိုင်းမှာတော့အများကြီးပြောင်းလဲသွားတာပေါ့နော်ဒီတရင်ကတရင်သမားလောကတွေကိုဝင်လာတဲ့လူငယ်အစ်စ်တွေအများကြီးပဲသူတို့ရှိရာတင်ပြတဲ့ပုံစံအစ်စ်တွေလည်းတွေ့ရတယ်များများသောအဖြစ်တော့သူတို့ကဒီကဲပရိပခဇုံထဲမှာပရိပခဒဏ်ခံရတဲ့သူတွေနဲ့အတူတူရှိနေကြတာပေါ့နော်ကျွန်တော်မြန်မာသတင်းသမားအများစုပါပေါ့ဒါပေမဲ့ quality တင်ဆက်မှုအပိုင်းမှာတော့ကျွန်တော်တို့ပြည်သူရှိကိုရောက်တဲ့အခါမှာတော့ဟိုပြည်သူကိုဒက်ဓာတ်ရိုက်တင်ပြရတဲ့အနေအထားမှာရှိပါတယ်အဲ့တော့ editor ရဲ့အခန်းကဏ္ဍလည်းအင်မတန်အရေးကြီးတယ်ဒီသတင်းကိုအများပြည်သူယုံကြည်စိတ်ချမှုရအောင်မှန်ကန်မှုရအောင်သူတို့အားထုတ်ထားတယ်အသက်ဆုံးဆံပြားကြားလူလူရှိမှောက်ကိုရောက်လာတဲ့သတင်းမျိုးတွေပေါ့နော်ဆိုတော့တင်ဆက်မှုပိုင်းမှာတော့ကျွန်တော်တို့နီးနာရတချို့ဒီပညာရေးပညာပြည့်ဝမှုပေါ့နော်အရန်ကိုကပအစင်တန်းအဲ့လိုနေရာမျိုးသွားဖို့မှာကျွန်တော်တို့ဗာအမှန်တိုင်းဝင်ခိုင်းရင်တော့ quality လိုနေပါသေးတယ်ဒါပေမဲ့တည်င်းသမားတယောက်ဖြစ်ဖို့ဆိုတဲ့ down down မီစိတ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာပြင်ဆင်မှုမှာတော့လုံးဝတန်တရားမရှိပါဘူးခင်ဗျာ
စစ်ကောင်စီဆိုလို့ရှိရင်ကောင်းဆက်လင်းတို့ဖန်တဲ့အချိန်မှာသူတို့နှိပ်စက်ခံရတယ်နောက်ပြီးတော့ဆေးရုံပေါ့နော်ကားတိုက်တဲ့အချိန်ကြောင့်ဒီခါယူကျိုးတဲ့ဒဏ်နေခံရတယ်။တခါစစ်ကြောရေးမှဖျက်ဆီးရတယ်။နောက်ထောင်ထဲမှာလည်းဒီလိုခါကျိုးတဲ့ဒဏ်နဲ့တခြားဒီကားတိုက်ရနေပြောရတဲ့ဒဏ်ဟာဒဏ်ချက်တွေကိုခံစားခဲ့ရတယ်ပေါ့နော်။ဆိုတော့တရင်သမားတွေနောက်ပြီးတော့ဒါမိသားစုအပိုင်းမှာဆိုလို့ရှိရင်လေသူ့အမေဟာသူထောင်ကျနေတဲ့အချိန်မှာသူ့အမေဟာဆုံးသွားတယ်ပေါ့နော်။ဒါမိသားစုအပိုင်းမှာလည်းတော်တော်လေးကိုခက်ခဲဖျက်ဆီးရတယ်ဆိုတော့ဒီတရင်သမားတွေကဒီအခက်ခဲတွေကိုဟိုကြော်လွှားရတဲ့နေရာမှာဟိုပေါ့နော်ဘလို့စိတ်တက်မျိုးတွေနဲ့ဟိုကြော်လွှားလဲဥမာဆိုရင်ဒါကိုနေတမောင်ကိုရိုင်းလဲတွေ့ကြုံခဲ့ရတဲ့ခါကျတော့ဒီလိုစိတ်တက်ပိုင်းဆိုင်ရာဟိုသူတို့ရိုက်ချိုးခံရတာဖြစ်ဖိနှိပ်ခံရတဲ့အခါတွေမှာအာရုပ်ပိုင်းဆိုင်ပိုင်းဆိုင်ရာကိုဖိနှိပ်ခံရတဲ့ခါမှာဒီသတင်းသမားတွေဘလို့ရင်ဆိုင်ခဲ့ကြလဲရှင
်ကျွန်တော်ယုံကြည်မှုပေါ့ကျွန်တော်တို့ပြည်သူတွေကို story တွေပြောပြခြင်းနဲ့ story teller တွေပေါ့နော်အစစ်အမှန်သတင်းတွေကိုပြောပြခြင်းနဲ့သတင်းသမားတွေအားလုံးရဲ့ခံစားချက်ကတော့တူတူပါပဲအဲ့တော့တယောက်ချင်းစီကြုံခဲ့ရတဲ့ဖြစ်ရဆိုးတွေကတော့တယောက်တစ်ယောက်ထပ်တူမကြပါဘူးချိုးပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာ torture တန်ကတော့အပြင်းထန်ဆုံးဖြစ်တယ်ဆိုတော့ကျွန်တော်ငြင်းစရာမလိုဘူးပေါ့လေဒီလိုမျိုးဒုက္ခတွေကိုဘယ်လိုရင်ဆိုင်ရလဲဆိုတော့နောက်ဆုံးတော့ကျွန်တော်တို့ထပ်ပိုပြီးပြင်းထန်စွာဒီညှဉ်းပန်းနှိပ်စက်ခံရတဲ့ရဲဘော်ရဲဘက်တွေလူပေါ်ကင်ဘက်တွေမိဘပြည်သူတွေပေါ့သူတို့မျက်နှာကိုကျွန်တော်ပြန်ကြည့်တာဗျဒီလူတို့ရဲ့ထောင်ထဲမှာအချင်းတိုက်ထဲမှာလူတို့ရဲ့ရဲရဲတောက်စွန့်လွန်စွန့်စားတဲ့တတိပြည်ကိုကြည့်ပြီးကျွန်တော်ပြန်ပြီးခွန်အားပြန်မွေးယူပါတယ်အပြင်ကဒီတံမုံတီးတန်နေကြာပြီးငါတို့လူတို့ကစောင့်နေသေးတယ်ဆိုတဲ့ညှော်လင်းချက်တွေနဲ့ကျွန်တော်အားမွေးရတာပေါ့ဗျာဒီလိုပဲတရပြည်တရကျွန်တော်တို့ရင်ဆိုင်ကြော်လွားပြီးဖျက်တမ်းရတာပေါ့နောက်ဆုံးတော့ကျွန်တော်တို့အားလုံးဟိုကိုယ့်ကိုဂျေနက်ပီတီဖျက်ရလောက်တဲ့ဆုံးလို့မှုတွေကိုစီရှိကြမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်တယောက်နဲ့တယောက်မိဘတွေဆုံးရှုံးသွားတာပေါ့နော်အဖေဖြစ်သူနဲ့မတွေ့ရတာအမိခင်ဖြစ်သူနဲ့ဇာပနာကိုလိုက်မပို့လိုက်ရတာညီဆွေမျိုးညီကိုမောင်နှမတွေကိုတောက်သွားတာပေါ့လေဆိုတော့ဒီတော်လိုင်းရေးစစ်နဲ့တော်လိုင်းရေးမှာကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့အခါမှာတူဦးချင်းတယောက်ချင်းစီမှာတော့ပေးဆက်မှုတွေရှိပါတယ်ဒါပေမဲ့ကျွန်တော်တို့အားလုံးရဲ့မူလဘူတာရည်ရွယ်ချက်ဖြစ်တဲ့လွတ်လပ်ခွင့်ဆိုတဲ့နေရာမှာကျွန်တော်တို့လူသားဆန်ဆန်ဒီလိုအကြောက်တရားတွေကိုကြောက်ကြောက်နေပဲဘလို့ရင်ဆိုင်ရလဲပေါ့ဒီ story တွေကိုကျွန်တော်တို့ပြန်ပြောကြမှာပါကဘာလုံးကိုကျွန်တော်တို့ဒီ3နှစ်လုံးကျွန်တော်တို့ဘယ်လိုဖြတ်တန်းနေနေဆိုရဲ စတိုရီတွေကိုကျွန်တော်တို့တင်ပြပြနိုင်မှာပါအဲ့ဒီနေ့ကိုကျွန်တော်ဆောင်းနေပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ခဲ့တာပါတနင်္ဂနွေညချန် VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပါရှင
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်
အခုဆက်ပြီးတင်ဆက်မယ့်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာလည်းဒီစစ်ကောင်စီဖိနှိပ်မှုကိုရင်ဆိုင်ပြီးတော့သတင်းတောက်တွေဘလို့ရက်တည်နေကြသလဲဆိုတာကိုပြောပြမှာပါမြန်မာနိုင်ငံဟာသတင်းတောက်တွေဖမ်းဆီးမှုမှာကမ္ဘာဒုတိယအဆိုးဆုံးနေရာမှာရှိနေတယ်လို့နိုင်ငံတကာသတင်းတောက်အခွင့်အရေးအဖွဲ့အစည်းတွေကပြောပါတယ်လက်တလုံးမှာပဲမှတ်တမ်းရုပ်ရှင်ဖန်တီးရိုက်ကူးသူရှင်ဒေဝီကိုထောင်ဒဏ်တသက်ချမှတ်လိုက်ပါတယ်စစ်ကောင်စီရဲ့ဖိနှိပ်မှုတွေကြားမှာလွတ်လပ်တဲ့သတင်းသမားတွေဘလို့ရက်တည်နေကြပါသလဲကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလွတ်လပ်တဲ့သတင်းမီဒီယာသမားတွေကိုစစ်ကောင်စီကပြင်းပြင်းထန်ထန်ဖိနှိပ်နေတဲ့ကြားမှာကြမ်းကြမ်းခံရပ်တည်နေတဲ့သတင်းသမားများအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမှတ်တမ်းရုပ်ရှင်ဒါရိုက်တာရှင်ဒေဝီကိုစစ်ကောင်စီစစ်ခုံရုံးကဇန်နဝါရီလ10ရက်နေ့မှာထောင်ဒဏ်တသက်တကျွန်းချမှတ်ခဲ့ကြောင်းသိရပါတယ်အင်းစိန်ထောင်ဝင်းထဲမှာအခြေစိုက်တဲ့မြောက်ဥကလာစစ်ခုံရုံးကအကြမ်းဖက်မှုတိုက်ပြည့်ရေးဥပဒေပုံမှား50ည54ကဤစတဲ့ပုံမှန်တစ်ခုနဲ့ရှင်ဒေဝီကိုထောင်ဒဏ်တသက်တကျွန်းချမှတ်ခဲ့တာပါရှင်ဒေဝီဟာ2023အောက်တိုဘာ15ရက်နေ့ကမှတ်တမ်းရုပ်ရှင်ရိုက်ကူးရေးအတွက်ရိုက်ကူးရေးဒရုန်းသွားယူစဉ်မှာအဖမ်းခံခဲ့ရတာဖြစ်ပြီး2024ဇန်နဝါရီလ10ရက်နေ့မှာစစ်ခုံရုံးကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်အမျိုးသမီးတူဖြစ်တဲ့အသက်50အရွယ်ရှင်ဒေဝီဟာနိုင်ငံတကာရုပ်ရှင်ပွဲတော်တွေမှာမှတ်တမ်းရုပ်ရှင်ဆုတွေရရှိထားသူတဦးလည်းဖြစ်ပါတယ်ရှင်ဒေဝီထောင်ဒဏ်တသက်တကျွန်းချမှတ်ခံရတာနဲ့ပတ်သက်ပြီးစစ်မှန်တဲ့မှတ်တမ်းတွေကြံခဲ့မှာကိုစစ်တပ်ကကြောက်တယ်ဆိုတဲ့ရုပ်တံသတင်းတစ်ခုကို ARD သတင်းဌာနက2024ဇန်နဝါရီ16ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီရုပ်တံသတင်းမှာစစ်တပ်ရဲ့လုပ်ရက်တွေကိုကဘာကားသိအောင်ကွက်ကွက်ကွင်းကွင်းဖော်ပြနိုင်တဲ့မှတ်တမ်းရုပ်ရှင်ရိုက်ကူးသူတွေဟာအာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီရဲ့ပြစ်မှတ်ဖြစ်လာတယ်။စစ်ကောင်စီဟာသူတို့လုပ်ရက်တွေမှတ်တမ်းအဖြစ်ကြံခဲ့မှာကိုကြောက်တယ်ကင်မရာကင်ထားတဲ့သူဟာသူတို့ရန်သူပဲတနတ်ကင်ထားသူတယောက်လိုသဘောထားတယ်လို့မှတ်ချက်ပြီးဖော်ပြခဲ့ပါတယ်။အဲ့ဒီရုပ်သံသတင်းမှာပဲလွတ်လပ်သောသတင်းမီဒီယာကောင်စီ IPCM အတွင်းမှဦးတိုးစော်လက်ကလေသတင်းမီဒီယာသမားတွေကိုသတင်းမီဒီယာဥပဒေနဲ့မဆိုင်ပဲအကြမ်းဖက်မှုဥပဒေနဲ့နှိရှေထောင်ဒဏ်ချတာကိုလက်မခံနိုင်ပါဘူးရှုတ်ချပါတယ်။ဒါဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုလုံးဝမရှိဘူးဆိုတာပေါ်လွင်စေပါတယ်။အခုလိုကြီးလေးတဲ့ပြည်တံတွေချမှတ်နေတာဟာသတင်းသမားတွေကိုကြောက်အောင်ခြောက်နေတာပါလို့သူ့အမြင်ကိုပြောကြပါတယ်
ကျွန်တော်လဆင်းရဲနေမှာပဲလွတ်လပ်သောသတင်းမီဒီယာကောင်စီ IPCM ကထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲဒီထုတ်ပြန်ချက်မှာ2022ခုနှစ်ဖေဖော်ဝါရီလမှစ၍ယနေ့အချိန်ထိသတင်းသမား190ဦးဖမ်းဆီးခံရသည့်အနက်118ဦးမှာပြန်လည်လွတ်မြောက်လာခဲ့ပြီးတော့52ဦးမှာအကြမ်းတောင်အတီးတီးနိုင်ထောင်ဒဏ်ကြားခံနေရဆဲဖြစ်တယ်လို့ IPCM ထုတ်ပြန်ချက်မှာဖော်ပြထားပြီးတော့သတင်းသမားများသည့်သတင်းမီဒီယာကျင့်ဝတ်နှင့်အညီသတင်းရယူတင်ဆက်ခြင်းမှာဒီဇယ်ဥပဒေနိုင်ငံတကာဥပဒေများနှင့်အညီပြည်သူတို့သတင်းရယူသိရှိပိုင်ခွင့် right to information ကိုတရားဝင်လှုံ့ဆော်ပေးခြင်းသာဖြစ်ကြောင်းထို့ကြောင့်လွတ်လပ်စွာသတင်းရယူတင်ဆက်ခြင်းကိုဟန်တားမှုဖြစ်စေသောမည်သည့်တားဆီးနှောက်ယှက်မှုဖမ်းဆီးထောင်ချမှုများကိုမဆိုပြင်းထန်စွာရှုံချပြီးတော့မတရားဖမ်းဆီးခံထားရစေသတင်းသမားအားလုံးကိုချွေးချက်မရှိအမြန်ဆုံးပြန်လွှတ်ပေးရန်လိုသည်လို့ကြေညာချက်မှာရေးသားထားပါတယ
်။နယ်စည်းမရှာသတင်းတောက်များအဖွဲ့ RSF ကလည်းမြန်မာနိုင်ငံရဲ့သတင်းလွှင့်လက်ခွင့်အခြေအနေဟာအဆိုးဆုံးအခြေအနေကိုရောက်နေတယ်လို့ထုတ်ပြန်ထားတာတွေ့ရပါတယ်။မြန်မာနိုင်ငံရဲ့သတင်းလွှင့်လက်ခွင့်အခြေအနေဟာနိုင်ငံ180ရှိတဲ့အနေနဲ့စစ်တပ်ကအာဏာမသိမ်းခင်ကအဆင့်139မှာရှိခဲ့ပြီးခုချိန်မှာတော့183ကိုရောက်ရှိနေတယ်လို့ RSF ရဲ့2023အစည်းအဝေးခန်းစာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်2024ခုနှစ်နှစ်သစ်စချိန်မှာကမ္ဘာတဝန်းအကျဉ်းတောင်တွေထဲမှာဖြတ်သန်းရမယ့်သတင်းတောက်ပေါင်း521ယောက်ရှိနေလိမ့်မယ်။ကမ္ဘာမှာသတင်းတောက်တွေကိုထောင်အချဆုံးနိုင်ငံတွေကတရုတ်နဲ့မြန်မာနိုင်ငံတွေဖြစ်ပြီးဒီနှစ်မှာဘယ်လာရုစ်နိုင်ငံပါဝင်လာတယ်။လက်ရှိမှာသတင်းသမားနဲ့သတင်းမီဒီယာလုပ်ငန်းလုပ်ကိုင်သူ121ယောက်ကိုဖမ်းဆီးထောင်ချထားတဲ့တရုတ်နိုင်ငံကတော့ကမ္ဘာမှာသတင်းသမားတွေကိုထောင်အချဆုံးနိုင်ငံအဖြစ်ဆက်ရှိနေပါတယ်လို့ RSF ထုတ်ပြန်ချက်ကဆိုပါတယ
်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာသတင်းသမားတွေအများအပြားဖမ်းဆီးခြင်းခံခဲ့ရသလိုသတင်းမီဒီယာထုတ်ဝေခွင့်တွေလည်းပိတ်သိမ်းခြင်းခံခဲ့ကြရပါတယ်လွတ်လပ်စွာဖော်ထုတ်ရေးသားပြောဆိုခွင့်တွေလည်းပျောက်ဆုံးခဲ့ရပါတယ်။လွတ်လပ်စွာရပ်တည်တဲ့သတင်းသမားတွေ၊သတင်းမီဒီယာတွေဟာလွတ်မြောက်နယ်မြေတွေ၊နယ်စပ်ဒေသတွေနဲ့အိန္ဒိယနိုင်ငံတွေကိုရွှေ့ပြောင်းပြီးတော့လုံခြုံနေကြရပါတယ်။အဲ့လိုအခက်အခဲအတားအဆီးအန္တရာယ်တွေကြားမှာရပ်တည်လှုံ့ဆော်နေရတဲ့သတင်းမီဒီယာတွေရဲ့အခက်အခဲတွေကိုသတင်းမီဒီယာအယ်ဒီတာတဦးကအခုလိုပြောပါတယ်
။အခက်အခဲတွေကတော့အများကြီးပဲ။ဒီသတင်းနောက်တွေအတွက်ကဒီဖန်စီခံရနိုင်တဲ့အန်တီရဲ့အပြင်ပေါ့လေတိုက်ပွဲတွေဖြစ်နေတဲ့နေရာဒေသတွေမှာရှိတဲ့နေမီကန်သတင်းသမားတွေအတွက်ကအသက်အန္တရာယ်အထိရှိနေတယ်။နောက်ပြီးတော့ဒီသတင်းခန်းတွေရဲ့နေ့တူကသတင်းရေးသားထုတ်ဝေတဲ့အပိုင်းမှာသတင်းအချက်လက်တွေအတူပြုအပ်ခက်ခဲတာကလည်းဒါကြီးမားတဲ့အခက်အခဲနဲ့စိန်ခေါ်မှုပေါ့နော်ဒီကာလတခြားမှာကြုံတွေ့နေရတယ်ဒါနေ့စဉ်သတင်းခန်းတွေရဲ့နေ့စဉ်ဘဝမှာဒါကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲဖြစ်ပါတယ်။နောက်တစ်ခုကတော့ဒီလွတ်လပ်တဲ့သတင်းခန်းတွေရှင်သန်ရက်တည်ရေးပါဒါကလည်းအရေးကြီးပါတယ်။အာဏာသိမ်းပြီးချိန်ကစပြီးတော့မှဒီသတင်းခန်းတွေကသူတို့ရဲ့ဒီကိုယ်ပိုင်ရက်တည်ရဲ့ပေါ့နော်ငွေကြေးရှာဖွေမှုပုံစံအခြေအနေတွေအားလုံးကပျက်စီးသွားခဲ့တယ်နော်။အာအဲ့တော့ဒီအထောက်အပံ့နဲ့ရက်တည်တဲ့အပိုင်းကိုလုံးဝမှီခိုလာရတဲ့အနေအထားဖြစ်လာတယ်သတင်းခန်းအများစုက။အဲ့တော့ဒီအာနာသိန်းချိန်ကစပြီးတော့မှဟိုအာနာသိန်းခါစပါပေါ့နော်မြန်မာမီဒီယာထောက်ပံ့မှုကအားကောင်းခဲ့တယ်လို့ပြောလို့ရတယ်ဒါပေမဲ့ဒီယူကရိန်းစစ်ပွဲစချိန်ကစပြီးတော့မှဒီအထောက်ပံ့နေရာညော့လာတယ်ပေါ့နော်ဆိုတော့အခု2023ဒါပြီးခဲ့တဲ့2023မှာဆိုလို့ရှိရင်သတင်းခန်းတွေဟာတော်တော်ကိုခက်ခဲနဲ့ဟိုရှင်သန်ရတယ်ပေါ့နော်အရန်ကိုရှင်သန်ဖို့အတွက်ခက်ခဲကြက်တဲသွားတယ်အာခက်ခဲရှင်သန်ရတယ်လို့ပြောတဲ့အခါမှာအထူးသဖြင့်တော့သတင်းသမားတွေဟာဒီပုံမှန်ပေါ့နော်သူတို့ရဲ့ဒီလာကာခန်းစား권နေမရတဲ့သတင်းတော့ဒီအများကြီးရှိတယ်အဲ့ဒီကြားကမှသူတို့တွေအာသူတို့ရဲ့လုပ်ငန်းတာဝန်တွေကိုမပြတ်ပေါ့နော်ကိုယ့်ရဲ့နေရာဒေသကနေပြီးတော့သတင်းပေးပို့မှုတွေကိုလုပ်နေခဲ့ရတယ်ပေါ့နော်အဲ့ဒီအခြေအနေရှိပါတယ်ခက်ခဲရတော့လေ
အာနာသိန်းစစ်ကောင်စီဟာလွတ်လပ်တဲ့သတင်းသမားတွေကိုပြည်တွင်းမှာရပ်တည်လို့မရအောင်လုပ်တယ်။ဖမ်းမိရင်လည်းနှိရှေထောင်တန်းတွေချမှတ်တယ်။မီဒီယာတွေကိုအကြမ်းဖက်အားပြီးအဖွဲ့တွေလို့တစိုက်ကတ်တယ်။ဒီလိုအန်ဒီရီတွေအခက်အခဲတွေကြားကနေသတင်းသမားတွေဟာဘာကြောင့်ကြမ်းကြမ်းခံရပ်တည်လှုံ့ဆော်နေကြသလဲဆိုတဲ့အမေးကိုတော့စောစောကသတင်းမီဒီယာအယ်ဒီတာကတနိုင်ငံလုံးစစ်မီးတောက်နေချိန်မှာမှန်ကန်သောသတင်းစီးဆင်းမှုကအရေးကြီးပါတယ်။ဒါကြောင့်သတင်းသမားတွေဟာမီဒီယာဖိနှိပ်မှုတွေဘယ်လောက်ပဲရှိပါစေရက်တီရီတွေဘယ်လောက်ပဲခက်ခဲပါစေပြည်သူလူထုထံသတင်းမှန်တွေစီးဆင်းစေဖို့ဒီ၃နှစ်နီးပါးမှာကြံ့ကြံ့ခံပြီးသတင်းတွေကိုရေးသားရိုက်ကူးပေးပို့နေကြတာဖြစ်ပါတယ်ဒီစီအာနာချင်းတော်လန်ရေးတစ်လျှောက်လုံးမှာပြည်သူတွေသတင်းမှန်တွေသိရှိနိုင်ရေးအတွက်သတင်းသမားတွေဟာဒါဟာကျွန်တော်တို့ကျမတို့တာဝန်ဖြစ်တယ်လို့ခံယူထားကြလို့သာအခက်အခဲတွေအသက်အန္တရာယ်တွေကြားမှာရက်တီနိုင်ကြတာဖြစ်ပါတယ်လို့သူအတွေ့အကြုံနဲ့ရှင်ပြီးပြောပါတယ်ခမညာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမာကတင်ဆက်ခဲ့တာပါအခုဆက်လက်ပြီးတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုကိုကြည့်ကြရအောင်ပါရှင်စစ်ကောင်စီရဲ့လွန်ငင်းခွင့်14ချိန်မှာနိုင်ငံရေးအကျဉ်းသား800ဂိုင်းနှုန်းလောက်သာရှိပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်လို့ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်။
အနာသိမ်းထားတဲ့၃နှစ်တာဝန်ကျင်အတွင်းစစ်ကောင်စီကလွန်ငင်းပေးတဲ့အထက်မှာနိုင်ငံရေးအကျဉ်းသား 8.3 ဂိုင်းနှုန်းပဲပါခဲ့ပါတယ်။အ ာဏာသိမ်းပြီးနောက်ပိုင်းအကျဉ်းသား 9,000 ကျော်ပြန်လွှတ်ခဲ့ပါတယ်အကျဉ်းရင်းနဲ့ဆိုရင်လွန်ငင်း14ကျင်ရှိခဲ့ပါပြီပြန်လွှတ်ပေးသူအများစုကတော့ရာဇဝတ်အကျဉ်းသားတွေပဲဖြစ်ပြီးနိုင်ငံရေးအကျဉ်းသား 9,600 ပဲပါဝင်တာပါရာခိုင်နှုန်းနဲ့ဆိုရင်800ခန့်လုံးကျော်သာရှိခဲ့ပါတယ်အနာသိမ့်မှုအလွန်၃နှစ်တာအတွင်းမှာဖြမ်းမြအနေနဲ့ဆိုရင်လွန်ငင်းပေးတာတစ်နှစ်ကို၄ချိန်ဝင်ခြင်းရှိပါတယ်။2022ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်6နှစ်ပြည့်မှာလွန်ငင်းဝင်တစ်ချိန်ပေးခဲ့လို့၅ချိန်ရှိခဲ့ပါတယ်။2022နဲ့2023ခုနှစ်တွင်မှာတော့၄ချိန်စီပေးခဲ့တာပါ။အခုနှစ်အစပိုင်းလွတ်လပ်ရေးနေ့မှာတစ်ချိန်လွန်ငင်းဝင်ပေးခဲ့ပြီးပါပြီ။အကျဉ်းသား9,600ကျော်လွတ်ခဲ့ပြီမဲ့နိုင်ငံရေးအကျဉ်းသား82ဦးပဲပါခဲ့ပါတယ်အာဏာသိမ်းမှုကိုဝေဖန်ဆန့်ကျင်မှုတွေကြောင့်လူပေါင်း2000ခွဲကျော်ဖမ်းဆီးခံခဲ့ရပါတယ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့စည်းရင်းတွေအရအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသား25,000ကျော်ရှိပါတယ်အဲ့ဒီအထက်က2000ဝန်းကျင်ဟာအကျဉ်းကျခံနေရသေးပါရာဂိုင်နှုန်းနဲ့ဆိုရင်89ရာဂိုင်နှုန်းကျော်မလွတ်မြောက်သေးပါဘူးISB မြန်မာရဲ့အချက်လက်တွေအရလွန်ငင်း14ချိန်မှာနိုင်ငံရေးအကျဉ်းသားတအုံးမှမပါတာ3ချိန်ရှိခဲ့ပါတယ်2022ခုနှစ်ဖေဖော်ဝါရီနဲ့ဧပြီလမှာ4000ခွဲကျော်ကိုလွန်ငင်းပေးခဲ့တဲ့အထက်နိုင်ငံရေးအကျဉ်းသားတအုံးမှမပါခဲ့ပါဘူး2022ခုနှစ်ဧပြီလကအကျဉ်းသား1,600ကျော်ကိုလွန်ငင်းဝင်ပေးခဲ့တဲ့အထက်မှာလည်းမပါခဲ့ပါဘူး
ISP မြန်မာမြင်ကွင်းကျဲမတ်စုစီစဉ်ကိုတင်ဆက်ခဲ့တာပါအခုတော့တနင်္ဂနွေညကြမ်းတိုင်းထုတ်လွှင့်နေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုမအေးသနာကျော်ကတင်ဆက်မှာပါရှင
်ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်သောဖြူရီမိသားစုများစိတ်ရောကိုယ်ပါကျန်းမာချမ်းသာကြပါစေမြန်မာပြည်အတွက်လည်းသတင်းကောင်းတွေအများကြီးထုတ်လွှင့်ပေးနိုင်ပါစေဖြူရီမိသားစုတွေဘေးရန်ကင်းရှင်းသတင်းတွေအတွက်ကျေးဇူးပါဆိုရရေးလာတဲ့တော်ရရှင်အထူးကျေးဇူးတင်ပါတယ်နော်မိသားလိုက်မေးလာတဲ့တော်ရရှင်တယောက်လင်းတန်ဆိုတဲ့တော်ရရှင်မှာတနအီစာရေဒီယိုအစီအစဉ်ကိုအတန်နဲ့နားထောင်ခြင်းပါတယ်ဒေါင်းလုဒ်လုပ်ပြီးတော့နားထောင်ခြင်းတာပါအင်တာနက်ကရတဲ့နေရာသွားသုံးရလို့ပါတဲ့ဘယ်လိုလုပ်ရမလဲတဲ့ရေဒီယိုလိုင်းလေးတွေတီးပြရသေးတယ်ဟုတ်ကဲ့ပါဒေါင်းလုဒ်လုပ်ချင်တယ်ဆိုရင်တော့ရေဒီယိုလိုင်းကနေပြီးတော့ဒေါင်းလုဒ်လုပ်လို့မရပါဘူးเนาะဒေါင်းလုဒ်လုပ်လို့ရတာကအင်တာနက်ကပဲလုပ်လို့ရတာပါတနားရီစားဒီ Facebook ကနေစောင့်ပြီးတော့မကြည့်ချင်ဘူးဒေါင်းလုဒ်လုပ်ပြီးတော့နားထောင်ချင်တယ်ဆိုရင်ကျမတို့ရဲ့ web စာမျက်နှာဖြစ်တဲ့ burmese.voanews.com စလုံးပေါင်းက burmese.voanews.com ဖြစ်ပါတယ် dot ဆိုတာလေးတွေကအဆက်လေးတွေဖြစ်ပါတယ်เนาะဒါကျမတို့ VOA မြန်မာပိုင်းရဲ့အဓိကပင်မ web စာမျက်နှာဖြစ်ပါတယ်အဲ့ဒီမှာအစီအစဉ်နားဆင်ရင်အစီအစဉ်ကြည့်ရှုရင်အဲ့လိုနေရာတွေမှာကျမတို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို download လုပ်ပြီးတော့နားထောင်လို့ရပါတယ်နောက်တစ်ခုက radio line သိပြရစီဆိုလို့ကျမစာပြန်ပို့ထားပါတယ်เนาะကျမတို့အစီအစဉ်နေ့တိုင်းထုတ်လွှင့်ခြင်းသတင်းတွေကြားထဲမှာလည်းကြားဖြတ်ကျမတို့ radio အစီအစဉ် line တွေကိုကြီးညာပေးနေပါတယ်ရေဒီယိုလိုင်းတွေမကြခဏဖမ်းလို့မရဘူးလို့စာရေးလာတဲ့တော်ရရှင်တွေကိုလည်းတလက်စာနဲ့ရှင်းပြကြပါလိမ့်ရှင်ကျမတို့ဒီရေဒီယိုထုတ်လွှင့်မှုမှာလိုင်းတိုမီတာမီတာလိုင်းတွေကကျမတို့ရာသီဥတုပြောင်းနိုင်သူတို့ရဲ့အချိန်ပိုင်းကြားတစ်ခုပြောင်းနိုင်မှာမီတာလိုင်းတွေနည်းနည်းလေးပြောင်းတတ်ပါတယ်ရှင်းနေနောက်နဲ့ခဏတိတ်တော့မများပါဘူးဒါပေမဲ့ကွဲပါတယ်ရှင်အဲ့လိုမျိုးဆိုရင်ကျမတို့လောလောဆယ်ဆိုရင်အမေရိကန်ပြည်ထောင်စုရဲ့စောင်းရာသီမီတာလိုင်းနဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မလအကုံသွားရင်တော့ကျမတို့ရဲ့ຫນွေဦးရာသီຫນွေရာသီမီတာလိုင်းကိုပြောင်းမှာဖြစ်ပါတယ်ရှင်။အဲကြောင့်ထပ်ပြီးတော့ကြီးညာပေးပါမယ်နော်။လောလောဆယ်မှာဆိုရင်တော့မနေ့ အစီအစဉ်မနေ့အစီအစဉ်6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒိုမီတာ3249နောက်ပြီးလိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီက10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ကျမတို့ထုတ်လွှင့်မှုအစီအစဉ်တွေနောက်ပိုင်းမှာလည်း kilohertz တွေကိုကြီးညာပေးပါတယ်နော်။ရေဒီယိုကို kilohertz နဲ့ဖမ်းဖို့လိုတဲ့လူတွေကျမတို့ရဲ့နေ့စဉ်ရေဒီယိုအစီအစဉ်အဆုံးမှာနားဆင်နိုင်ပါတယ်။ကျမတို့ရဲ့ဒီ Facebook စာမျက်နှာပေါ်မှာလည်းမီတာလိုင်းအသေးစိတ်ကိုတင်ထားပေးပါတယ်ရှင်။အဲ့မှာလည်းတော့ကြည့်လို့ရပါတယ်နော်။နောက်ထပ်သွားရှင်ကြော်ဖြိုးကြော်ဆိုတဲ့သွားရှင်စာရေးပြီးတော့ပြောလာတာလေးတစ်ခုပြန်ပြီးတော့ဖြေကြားကြပါလေဒီသွားရှင်ကမင်္ဂလာပါ VOE တဲ့သတင်းတင်ဆက်တာကြီးမှားနေသလားလို့ပါရှမ်းမြောက်အဖြစ်ရတာဒီနေ့ပြက်ပြဲသွားပြီလို့သိရပါလေတဲ့ VOE ကအခုမှစရက်တာလားနည်းနည်းတော့ view site ပေးစီခြင်းပါလေတဲ့သတင်းဟုတ်ကဲ့ပါကျမဒီသွားရှင်ရဲ့စာကိုဖတ်ကြည့်တော့ကျမသဘောပေါက်တာကအဲ့ဒီမှာကျမတို့ကအဖြစ်ရတယ်လို့ကြေညာတာမဟုတ်ပါဘူးနော်ကျမတို့စနေနေ့တိုင်းမှာရုံမြင့်တန်ကြအစီအစဉ်မှာဆိုရင်တပတ်အတွင်းမြန်မာသတင်းများဆိုပြီးတော့တပတ်အတွင်းဖြစ်ခဲ့တဲ့ဒီထိတ်တန့်ရောက်မြန်မာသတင်းတွေကိုကျမတို့6မိနစ်ကနေ10မိနစ်ကြာထုတ်လွှင့်ပေးနေပါတယ်เนาะအဲ့မှာခုနကတော့လိုမျိုးစော်ပိုင်းရက်ဒီမှာပြည့်ရက်သွားတယ်ဆိုရင်အဲ့မှာလည်းဒီပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပြည့်ရက်သွားတယ်ဆိုတဲ့သတင်းမျိုးကိုကျမတို့ကပြန်ပြီးတော့ထည့်ပြီးတော့ထည့်သွင်းပြီးတော့သတင်းတွေအားလုံးတော့ထည့်လို့မရတဲ့အတွက်ကြောင့်မို့ထိတ်တန့်ရောက်သတင်းတွေအားလုံးကိုပြန်ပြီးတော့စုစည်းပြီးတော့တင်ဆက်ပေးပါတယ်ရှင်အဲ့ဒါကိုပြောရလို့ထင်ပါတယ်เนาะတခါတလေလည်းတပတ်လုံးမှာသတင်းတွေလွတ်သွားတဲ့သူတွေကဒီစီစဉ်ကိုစောင့်ကြည့်တတ်တာဖြစ်ပါတယ်။အခုလိုမျိုးထောက်ပြပြီးတော့စာရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ VOA ကိုရေးလာကြတဲ့စာရေးတွေမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနောက်ပြီးတော့ကိုယ်နေစဉ်ဘောမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရေးလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ထက်ကစာတွေထဲမှာဒီတစ်ပတ်ဖော်ပြပေးမယ့်စာတစ်စောင်ကတော့သူကစာရှိရှိရေးထားတာပါ။အောက်မှာတော့ကျေးဇူးပြုပြီးတော့လုံခြုံရေးရာအကောင့်နံပါတ်လေးမပြောပါနဲ့တဲ့။အထူးကျေးဇူးတင်ရှိလာပါတယ်ခင်ဗျာတဲ့။ဟုတ်ကဲ့ပါ။ဒီသရရှင်ကစစ်သားတွေတည်အောင်ပြောပေးပါဆိုပြီးတော့အခုလိုမျိုးသူ့ရဲ့ထင်မြင်ယူဆချက်သူ့ရဲ့ opinion ကိုရေးလာပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။VOA အဖွဲ့သားများအားလုံးဘေးရန်အပေါင်းကင်းဝေးကြပါစေလို့ကိုရောစိတ်ပါကျန်းမာချမ်းသာကြပါစေကြောင်းဥစွာဆုတောင်းမေတ္တာပို့သအပ်ပါရခင်ဗျ VOA ရဲ့မြန်မာပြည်မှပေးစာအစီအစဉ်မှတစ်ဆင့်အကျန်းဖက်မြန်မာစစ်တပ်အတွင်းကြန့်ရှိနေတဲ့စစ်ဗိုလ်ချုပ်တွေနဲ့လက်အောက်ခံစစ်သားတွေတိအောင်ပြောပြပေးပါခင်ဗျအရင်အာဏာရှင်ဦးနေဝင်ကအစအခုအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အစိုးအကျန်းဖက်စစ်ခေါင်းဆောင်အားလုံးဟာတိုင်းရင်းသားတွေကိုတောင်းညံသူသဘုံဆိုတဲ့ခေါင်းစဉ်တွေတက်တိုင်းရင်းသားဒေသတွေကိုနည်းမြေရှင်းလင်းရေးဆိုတဲ့စကလုံးတွေတုံးပြီးအိမ်တွေမီးရှို့အမျိုးသမီးတွေမတင်းကျင့်ဥစ္စာပစ္စည်းတွေခိုးယူလူရက်ပြည်ထောင်စုမပြိုကွဲရေးတို့အရေးတိုင်းရင်းသားစီလုံးညီညွတ်မှုမပြိုကွဲရေးတို့အရေးအချုပ်ချာအာဏာတည်တံ့ခံမြဲရေးတို့အရေးဆိုပြီးပြည်သူတွေကိုအမျိုးမျိုးလိန်စစ်တပ်နဲ့မဆလပါတီကျန်းဖို့ပါတီတွေသာကဘာတီတွေအာဏာတည်အောင်နောက်ဆုံး2008ခြေဥ်ကိုဆွဲပြီးတော့လိန်လာလိန်လာလိုက်တာ2021အထိမပြီးနိုင်ပါဘူးဗျာဒါပေမဲ့2021လူငယ်တွေကသွားလို့လို့မရပါဘူးပြည်သူလူထုကြီးတရက်လုံးကအကြမ်းဖက်စစ်တပ်ကိုလုံးဝလုံးဝယုံမုန်းလို့အော်နှလုံးတွေနာမတရီတော့တာမို့အမြင့်ပြတိုက်ထုတ်ခြေမုန်းတော့မှဖြစ်လို့တန်ဓိဋ္ဌာန်ခြားထားကြပြီလေအကြမ်းဖက်စစ်တပ်တွင်ကြန့်ရှိနေတဲ့စစ်ဗိုလ်ချုပ်တွေလောက်စစ်သားတွေကိုယ်အသက်လည်းမသေးကိုယ်သမိုင်းလည်းမရမ်းရလေအောင်ပြည်သူတွေဘက်ကိုအမြန်ဆုံးပူးပေါင်းကြပါလို့ပန်ကြားလိုက်ချင်ပါတယ်ခင်ဗျာ
ပြည်သူကိုအကာအကွယ်ပေးရမယ်တပ်မတော်သားတွေသမိုင်းမရမ်းရအောင်လို့ပြန်ပြီးတော့လောရက်တွေကိုဆင်ခြင်စေချင်ပါတယ်ဆိုရဒီတော်ရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ဒါနဲ့အခုတလောစစ်တပ်ကအတင်းအဓမ္မစစ်သားစုဆောင်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော်ရရှင်တွေစာရီကိုလက်ခံရရှိပါတယ်အဲ့ဒီကစာတစ်စောင်မှာတော့ရန်ကုန်တိုင်းမော်ဘီမြို့နယ်တဲ့ကျေးရွာနာမည်တော့ထည့်မပြောမပြောပါနဲ့ဆိုရရေးလာတာပါအ
ုတ်ချုပ်ရင်းမှုကအစည်းအဝေးခေါ်ပြီးပြောပါတယ်တိန်တယောက်မဖြစ်မနေမဲနိုင်ပြီးမဲပေါက်ရင်တက်သေးဝင်ရမယ်ပိုက်ဆံ၅သိန်းပေးမယ်လို့လည်းပြောပါတယ်။ဘယ်သူမှတက်သေးကိုမဝင်ချင်တယ်လို့အဲ့ဒီပိုက်ဆံ၅သိန်းကိုလည်းမလိုချင်ကြပါဘူး။ဒါကြောင့်နောက်တစ်ချိန်အစီအွေခေါ်ပြီးပြောပါတယ်။မင်းမနိုင်ချင်ရင်တိန်ကိုသိန်း50ပေးရမယ်တဲ့။တက်သေးလည်းမဝင်ချင်ပိုက်ဆံလည်းမပေးနိုင်နဲ့တော်တော့ကိုဒုက္ခရောက်နေပါလေရှင်။လုံခြုံရေးအရာအကောင့်နံပါတ်ကိုတော့မဖတ်ပြပါနဲ့။ VOA နဲ့မြန်မာပြည်သူအပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။
ဒီတော့ရှင်လည်းနောက်ထပ်တော့ရှင်တယောက်လည်း comment မှာလာပြီးရေးလာတာပါဒီလိုမျိုးပဲအတင်းအဓမ္မတက်ထဲဝင်ရမယ်ဆိုပြီးစစ်သားစုဆောင်မှုလုပ်နေပါတယ်ဆိုပြီးစာရေးပြီးအကြောင်းကြားလာတာရှိပါရဲ့ရှင် သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါရှင့်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ဒါကတော့မဲတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကြည့်ကြရအောင်ပါရှင်။ American ပြည်ထောင်စုမိုင်ယာမီကမ်းခြေကစတင်ထွက်ခွာခဲ့တဲ့ပင်လယ်ရေကြောင်းအပျော်စီးသင်္ဘောကြီးမှာခီးတဲ့အယောက်1000ကျော်လိုက်ပါနိုင်တာပင်လယ်နေတဲ့ဟူတီတပုံတွေတင်ထားတဲ့သင်္ဘောပေါ်မှာတပုံတွေနဲ့သူတို့ဘက်တော်သားတွေကခုန်နေကြတဲ့ဗီဒီယိုစတာတွေကိုမက်အီတန်စင်နဲ့ကိုဝင်းခမောင်တို့ကပြောပြမှာပါရှင
်။ကဘာအကြီးဆုံးခီးတဲ့တဲ့ပျော်စီးသင်္ဘောကိုအမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်မိုင်ယာမီစိတ်ကမ်းကနေဒီလနှောင်းပိုင်းမှာစတင်ထွက်ခွာဖို့အတွက် Royal Caribbean သင်္ဘောကုမ္ပဏီကပြင်ဆင်နေပါပြီ။ခီးတဲ့အယောက်တထောင်ထက်မနည်းတင်ဆောင်နိုင်တဲ့ဒီသင်္ဘောကြီးကို Icon of the Seas ပင်လယ်များရဲ့ပြရုံလို့နာမည်ပေးထားပါတယ်။ဒီသင်္ဘောကြီးပေါ်မှာရက်ကွက်၈ခုခွဲထားပြီးစိမ့်ဆိုတဲ့ဥယျာဉ်ပန်းမှန်တွေစိုက်ထားသလိုမယိုးနိုင်တဲ့ကမ္ဘာစားပွဲစုံတွေကိုစားတောက်ဆိုင်အခု40ကျော်မှရနိုင်တဲ့အပြင်အပန်းဖြေစရာနေရာမျိုးစုံလည်းဖန်တီးပေးထားပါတယ်။ပင်လယ်မြေကိုဖျက်မောင်းတဲ့သင်္ဘောပေါ်ရောက်နေပြီမဲ့တာမန်ကမ်းပေါ်မှာနေတုန်းကပုံစံတိုင်းလှုပ်ရှားသွားလာနိုင်အောင်ဖန်တီးပေးထားတာပါ။ဒီသင်္ဘောကြီးပေါ်မှာအထူးဆန်းအစ်စ်လုပ်ပေးထားတဲ့ရေလွှာလျှော6ခုနဲ့ရေစော်ကစားပန်းဖြေနိုင်တဲ့နေရာတွေကိုလည်းဖန်တီးပေးထားပါဗျ။ Icon of the Seas ကမ္ဘာအကြီးဆုံးခီးတဲ့တင်ပျော်စီးသင်္ဘောကဇန်နဝါရီ28ရက်နေ့မှာစတင်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရာကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ရီမင်ဟူတီတပုံအဖွဲ့ဝင်အစ်စ်တွေနဲ့သူတို့ကိုထောက်ခံတဲ့သူတွေကဟူတီတပုံတွေ2023နိုဝင်ဘာလတုန်းကသူတို့ပြန်ပြီးဆွဲယူထားတဲ့သင်္ဘောပေါ်မှာယိုးယာပါရာအကစုံညီကရင်ကြတဲ့ရုပ်သံဖိုင်ကိုဇန်နဝါရီလ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဘာဟားမတ်စ်အလန်လွှင့်ကားတင်သင်္ဘောကိုဟူတီတပုံတွေကစီးနင်းသိမ်းပိုက်ထားတာဖြစ်ပြီးတော့သူတို့ထိန်းချုပ်ထားတဲ့ရီမင်နိုင်ငံမြောက်ပိုင်းဟိုဒေတာစိတ်ကမ်းစီကိုမောင်းသွားခဲ့တာဖြစ်ပါတယ်။ပါလက်စတိုင်းဟမတ်အဖွဲ့နဲ့အတူရက်တည်ရဲ့အကြောင်းပြတာတွေဆိုပြီးဟူတီတပုံတွေကပင်လယ်နီတဲကသင်္ဘောတွေကိုတိုက်ခိုက်ဝင်စီးနေရတယ်ဖြစ်ပါလိမ့်ရှင
်။ကျူးဘားနိုင်ငံဟာဗာနာမြို့တော်မှာတော့ကဘာတခွန်းကကကြည်တဲ့တွေစုဝေးပြီးနေသီးမချာဘဲလီကောက်ွယ်များဘဲလီဘီယန်ဘော်ဒါစ်ပွဲတော်ကိုဇန်နဝါရီ9ရက်နေ့တုန်းကကျင်းပခဲ့ပါတယ်။ ပညာရှင်အဆင့်သင်တန်းတွေပါဝင်ပြိုင်ပွဲတွေနဲ့တခြားလှုပ်ရှားမှုတွေပါစီစဉ်ထားတဲ့ဒီပွဲကိုလက်တင်အမေရိကနိုင်ငံဖြစ်တဲ့ကျူးဘားကပထမဆုံးအကြိမ်အရှင်ဖြစ်လက်ခံကျင်းပတာလည်းဖြစ်ပါတယ်။ကမ္ဘာရပ်ရပ်ကအတော်ဆုံးအကပညာရှင်တွေနှီးနှောဖလှယ်နိုင်ပြီးအမခန်းကကွက်တွေကိုကြည့်ရှုနိုင်ဖို့ရည်ရွယ်ကျင်းပရတာဖြစ်ကြောင်းပွဲစီစဉ်သူတွေရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒီပွဲတော်ကိုအမေရိကန်အကတီးဖြတ်သူရှာလန်ကာရီက2019ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးညင်ကြေးမှုဖလှယ်ဖို့နဲ့ငြိမ်းချမ်းရေးတရားမျှတမှုနဲ့ပြန်လည်နားလည်မှုတွေရဖို့အကဆိုတဲ့ဘာသာစကားတစ်ခုရဲ့အနေနဲ့သုံးချနိုင်ဖို့ရည်ရွယ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ချီလီနိုင်ငံစင်တီယာဂိုမြို့ကောင်းကင်ရံမှာအယောင်ဆုံးအရွယ်စားဆုံးမီးဗုံးပြန်တွေပေါ်မှာလိုက်ပါစီနီရီနဲ့အပီပီဆိုင်ရာမီးဗုံးပြန်ပွဲတော်ကိုဇန်နဝါရီလ13ရက်နေ့ကကျင်းပခဲ့ကြပါလိမ့်။မြေပြင်ပေါ်ကနေရောင်စုံမီးပုံပြန်တွေကိုခလေးလူကြီးအရွယ်ဆုံးမော့ကြည့်ရင်းနဲ့ရင်သက်ရှူမောမိတယ်ဆိုပြီးတော့ဒီပွဲကိုလာရောက်သူတွေကပြောပါလေအပီပီဆိုင်ရာမီးပုံပြန်ပွဲတော်ကို2022ခုနှစ်ခေတ်ကမက္ကဆီကိုနိုင်ငံမှာစတင်ခဲ့တာဖြစ်ပြီးချီလီနိုင်ငံမှာတော့အင်ရှင်ဖြစ်လက်ခံကျင်းပတာဒီနှစ်ကပထမဆုံးအကြိမ်ပဲဖြစ်ပါလိမ့်ရှင
်ခရိုအေးရှားနုပညာရှင်တယောက်ဟာမီးကျစ်ဆန်တွေခုရေတိမ့်တဲ့ချီကိုတုံးပြီးလူတူရုပ်ထုကြီးတွေဖန်တီးထားပါတယ် The Pianist စန်နီယာတီးသူလို့နာမည်ပေးထားတဲ့လူတူရုပ်ထုကိုမီးကျစ်ဆန်အခု2သိန်း1000နဲ့ဖန်တီးထားတာဖြစ်ပြီး The Godfather နာမည်ကြီးရုပ်ရှင်တွေကတရုတ်ဆောင်မင်းသား Al Pacino နဲ့ရွယ်တူပုံစံတူရုပ်ထုကိုတော့မီးကျစ်ဆန်အခု2သိန်း18000နဲ့အချိန်တစ်နှစ်ခွဲယူပြီးတော့ဖန်တီးထားပါတယ်လူတူရုပ်ထုတွေခိုင်ခန့်အောင်တော့အတွင်းထဲမှာစက်ကူရုပ်တွေလိုအခြေခံဖန်တီးထားတာဖြစ်ပါတယ်အသက်34နှစ်အရွယ်ခရိုအေးရှားနုပညာရှင်ဟော့ဖက်က2013ခုနှစ်ကလေးကရွယ်စားသေးတဲ့ပုံစံငယ်ရုပ်ထုတွေဖန်တီးရကနေစတင်ခဲ့တာဖြစ်ပြီးအခုဆိုရင်သူ့ရဲ့ဖန်တီးမှုတွေကိုခရိုအေးရှားနိုင်ငံထံကပြကန်းနေမှာပြသထားတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ဒီတစ်ပတ်ကဘာတလွားထူးခြားဆန်းများသတင်းတွေကိုမဲအီတန့်စင်နဲ့ကိုဝင်းခမောင်တို့ကပြောပြသွားတာပါ။တနင်္ဂနွေညချမ်း VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပ
ါ။ Israel နဲ့ Hamas သုံးလကျော်ကြာဖြစ်ပွားနေတဲ့စစ်ပွဲတွင်ပါလက်စတိုင်းသားတိုက်ဆုံသူရေထွေးဟာ2000ခွဲကျော်သွားပြီလို့ Hamas ထိန်းချုပ်ထားတဲ့ဂါဇာဒေသကျမ်းမာရေးဝန်ကြီးဌာနကပြောလိုက်ပါတယ်။စစ်ကြောင်းတေဆုံးသူ 25,102 ယောက်နဲ့ထိခိုက်ဒဏ်ရာသူ 62,681 ယောက်ရှိတဲ့အကြောင်းဂါဇာကျန်းမာရေးဝန်ကြီးဌာနကဒီနေ့ပဲသတင်းထုတ်ပြန်လိုက်တာပါလွန်ခဲ့တဲ့24နှစ်အတွင်းတေဆုံးသူပါလက်စတိုင်း 198 ယောက်ဒဏ်ရာသူ 293 ယောက်ရှိတယ်လို့လည်းပြောဆိုထားပါတယ်ယူကရိန်းပေါ်ကျူးကျော်စစ်စတင်ခြင်းကစလို့အခုထိရုရှားတပ်ဖွဲ့ဝင် 36,630 တေဆုံးတဲ့အကြောင်းယူကရိန်းစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်ဒီထဲမှာပြီးခဲ့တဲ့ရက်ကတေဆုံးသူ960လဲပါဝင်ပါတယ်ဂျီဂါက11,466ဆင်းလောင်စာတင်ရင်နဲ့တခြားရင်မျိုးစား11,862ဆင်းနဲ့တင်ကား6,181ဆင်းပါဝင်စစ်သုံးရင်တွေနဲ့အသုံးဆောင်တွေအများပြားလဲပျက်စီးတဲ့အကြောင်းအစိုးရခန်းစာကဖော်ပြခဲ့တာပါရုရှားနဲ့မဟာဗျူဟာနီးဗျူဟာပူးပေါင်းဆောင်ရွက်မှုတွေထပ်မံတိုးမြင့်ရေးသဘောတူညီချက်ရရှိခဲ့တယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံရေးဝန်ကြီးချိုဆွန်ဝေနဲ့ပြည်ထောင်စုသတင်းဖတ်တဲ့မော်စကိုမြို့တော်မှာတွေ့ဆုံချိန်ပြုံယမ်းကိုလာဖို့ဆန္ဒရှိတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကထပ်လောင်းပြောကြားခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံရေးဌာနကဒီကနေ့တနင်္ဂနွေနေ့မှာသတင်းထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါ။ကျမတို့ဒီကနေ့ညချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါ။အသံဖတ်အင်ဂျင်နီယာကတော့ဟယ်လင်ပါရှင်။ရုပ်သံအင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ကျမတို့အစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတဲ့ကမ္ဘာတလွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ